Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တာရဲ့2019ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေအတွက်လွှဲမှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကဒီကနေ့စတင်ကျင့်သုံးတော့မှာဖြစ်ပါတယ်ရုရှားတိုက်ခိုက်နိုင်ငံရေးခေါဆောင်ဘော်ရစ်နမ်ဆော့ကိုလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလူငါးဦးကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးမှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလသမဂ္ဂကဖွဲ့ထားတဲ့ရခိုင်ရေးအချက်လက်ရှာဖွဲ့ကိုပြည်တွင်းလာရောက်ခွင့်အခြေအနေနဲ့ပတ်သက်လို့
ကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလွတ်တဲ့လူခွင့်ရေးကောင်စီအစီအခံများဖွဲ့စည်းခြင်းကိုတော့လည်းကောင်းအဲ့ဒီမစ်ရှင်ကနေပြီးတော့အစီအခံသာပြည်သူတင်သွင်းရင်ကျွန်တော်တို့အနေနဲ့ဟန်တန်းနိုင်တဲ့အနေထ
ားမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြည်သူ့လွှတ်တော်မှာဖြေကြားချက်နဲ့အတူနားဆင်ကြရမှာပါပုဂ္ဂလိကအလှူရှင်တွေရဲ့ရန်ပုံငွေနဲ့မှတ်တည်ထားတဲ့ပညာရေးအစီအစဉ်ကြောင့်မိသားစုစီးပွားရေးမပြေလည်လို့ပညာသင်ရမယ့်စာအလုံးလုံးနေကြတဲ့ကလေးတွေအခုပညာသင်ကြားခွင့်ရလာပါပြီထိုင်းနိုင်ငံမှာအသစ်ပြထန်းတဲ့နိုင်ငံခြားအလုံးသမားဆိုင်ရာဥပဒေတည်ကြောင်းဖန်ဆီးတွေများနေတဲ့အတွက်မြန်မာအလုံးသမားတွေနေရပြန်ဖို့တရဝင်းအကြောင်းကြားလာကြပါတယ်နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်လူဝင်မှုဆိုင်ရာဥပဒေချနှစ်ရက်အတွက်ဒီသတင်းပတ်အတွင်းလွှတ်တော်မှာမဲခွဲကြဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပါမယ်ရှင
်။မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချ2ဦးရှိဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတစ်ခုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပေါ်ဝင်တဲ့လူဝင်မှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကစတင်ကျင့်သုံးလို့မှာဖြစ်ပါတယ်။အီရန်၊လီဗီးယား၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံတွေကပြည်ဝင်ဗီဇာလျှောက်ထားသူတွေလိုက်နာရမယ့်စီမံချက်တွေကိုတရားဝင်ထောက်ပြမှုမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းမှာကိုးကားဖော်ပြခဲ့ကြတာပါ။သွေးသားတော်ဆက်သူမိသားစုဝင်အရင်းချဖြစ်သတ်မှတ်ထားတဲ့အထက်မှာတော့အမေရိကန်မှာရောက်နေတဲ့မိဘအိမ်ထောင်ဘက်ကလေးအရွယ်ရောက်သူသားသမီးအမက်ချွေးမနဲ့ညီကောင်မောင်နှမတွေပါဝင်ကြပါတယ်။မိသားစုဝင်အရင်းအချဖြစ်လက်မခံတဲ့အထက်မှာတော့အဖိုးဖွားညီတော်ဦးလေးတူတူမဝမ်းခွဲရောက်ဖခင်မချစ်သူရေးစာစတဲ့တခြားမိသားစုဝင်တွေပါဝင်ကြပါတယ်။အမေရိကန်မှာရှိတဲ့စီးပွားရေးလုပ်ငန်းဖြစ်သတ်မှတ်ထားတဲ့အထက်မှာတော့တရားဝင်မှတ်တမ်းမရထောက်ထားရှိတဲ့လုပ်ငန်းတွေဖြစ်ဖို့လိုအပ်ပြီးပြည်ဝင်ဗီဇာကန့်သတ်ချက်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖန်တီးထားတာမျိုးမဖြစ်စေရဘူးလို့လည်းညွှန်ကြားထားပါတယ်။စီကံတည်တွေကိုတော့ဝါရှင်တန်ဒေသဆန်တော်ကြီးညာ၈နာရီမှာစတင်အသက်ဝင်မှာဖြစ်ကြောင်းလည်း AP သတင်းကဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်မရအခြေခံဥပဒေနဲ့မညီဘူးဆိုပြီးတရားဝင်တချို့ကအစိုးရမှဆိုင်းငံ့တာခံခဲ့ရပေမဲ့တရားရုံးချုပ်ကသမ္မတအမိန့်ဒီစည်းပိုင်းကိုဒီသတင်းပတ်ထဲမှာပဲခွင့်ပြုလိုက်ပြီးတော့ညွှန်ကြားချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတရဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်မနဲ့ပတ်သက်လို့တရားရုံးချုပ်ကတော့အောက်တိုဘာလနဲ့ကြားနာစစ်ဆေးသွားမှာပါ။အမေရိကန်အမိမြင့်လုံခြုံရေးဌာနကတော့ပြည်ဝင်ခွင့်ကန့်သတ်မထုတ်ပြန်ခဲ့တဲ့မလတဲ့မှာတော့လို့ဝရုံးသုံးကားအခြေအနေမျိုးတွေကြုံရမှာမဟုတ်ပဲပြန်လည်ပြင်ဆင်ထားတဲ့အမိန့်ဟာစနစ်တကျနဲ့အများပြည်သူသိရှိနားလည်အောင်စီမံထားကြောင်းပြောဆိုထားပါတယ်။
အမေရိကန်လေဆိပ်တွေကိုအသုံးပြုတဲ့နိုင်ငံခြားလေကြောင်းလိုင်းတွေအားလုံးလုံခြုံရေးအရလိုင်းနိုင်ရမယ့်စီးမင်းစည်းကမ်းတွေကိုအမေရိကန်ဆိုရကကျွေးမြင့်သတ်မှတ်လိုက်ပြီးမဲ့ laptop computer တွေကိုနဲ့အတူသက်ဆောင်ခွင့်ပိတ်ပင်ထားတာကိုတော့ကျွေးမြင့်ကန့်သတ်ကြမလုပ်ခဲ့ပါဘူး။ရန်သူတွေဟာဖောက်ခွဲရေးပစ္စည်းတွေကိုခိုးဝှက်သက်ဆောင်နိုင်မဲ့အတွင်းလူတွေကိုလူသစ်ဆူဆောင်ပြီးတော့လေရင်ပြန်ပေးဆွဲတာတွေလုပ်နိုင်မဲ့နီလန်းသစ်တွေကိုရှာဖို့အချိန်ပြည့်လှုပ်ဆောင်နေရဲဆိုတာအမြင်မှားကြဖို့လိုတယ်လို့အမေရိကန်လုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကပုံထုနေ့မှာပြောဆိုသွားတာပါ။ခီးသွားတွေမြင်နိုင်တာရောမမြင်နိုင်တာရောပါမဲ့လုံခြုံရေးနီလန်းသစ်တွေကိုလာမဲ့လအနေငယ်အတွင်းမှာချမှတ်လုပ်ဆောင်သွားမယ်လို့လည်းဝန်ကြီးကယ်လီကပြောပါရယ်ခီးသွားတဲ့အခါမှာလုံခြုံရေးအစစ်အစေးခံရတာတွေတိုးလာနိုင်ပါတယ်အီလက်ထရောနစ်ပစ္စည်းတွေကိုပို့ပြီးတော့အသေးစိတ်စစ်ဆေးတာလေယာဉ်တွေပေါ်မှာနဲ့လေယာဉ်အဝင်အထွက်ဂိတ်တွေမှာပို့ပြီးတော့စစ်ဆေးတာနောက်လေ့ကျင့်သင်တန်းပေးထားတဲ့အနက်ခံခွဲတွေကိုသုံးပြီးတော့ဘုံးနဲ့ဓာရုပစ္စည်းတွေပါနေမလားဆိုတာလိုက်လံစစ်ဆေးတာတွေတိုးပြီးတော့လုပ်ဆောင်လာနိုင်တာဖြစ်ပါတယ်laptop computer တွေကိုကိုနဲ့အတူတည်ဆောင်ခွင့်ပိတ်ပယ်ထားတာကိုတော့အမိမြေညုံချွေးဌာနကထက်ပြီးတော့တို့မြေကန့်သတ်တာမလုပ်ခဲ့ပါဘူး။ IS စစ်သွေးကြွတွေကလေရင်ပေါ်မှာဘုံဖောက်ွဲတိုက်ခတ်မှုအတွက်စီစဉ်တာတွေရှိတယ်ဆိုတဲ့ထောက်လေးရေးသတင်းတွေရခဲ့ပြီးတဲ့နောက်အာဖရိကနဲ့အရှေ့လက်ပိုင်းနိုင်ငံတွေကလေဆိပ်တွေကနေထွက်ခွာလာတဲ့လေရင်တွေပေါ်မှာ laptop computer တွေတည်ဆောင်ခွင့်ကိုအမေရိကန်အစိုးရကပိတ်ပင်ထားတာပါ။ဒီပိတ်ပင်မှုကိုဥရောပနိုင်ငံတွေကလာတဲ့လေရင်တွေမှာလည်း ုပ်သွားဖို့အမေရိကန်အာဏာပိုင်တွေကစဉ်းစားခဲ့ကြပေမဲ့လို့တချို့လေကြောင်းလိုင်းတွေကဒါကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင်
။ရုရှားတက္ကသိုလ်နိုင်ငံရေးကောင်စားဘော်ရစ်နမ်ဆော့ကိုလုံခြုံတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလူငါးဦးကိုအပြစ်ရှိကြောင်းမော်စကိုမြို့တော်ကတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကနိုင်ငံရေးပြိုင်ပွဲတစ်ဦးဖြစ်တဲ့နမ်ဆော့ကိုတော့2015ခုနှစ်တုန်းကမော်စကိုမြို့တော်ကရင်မလင်နန်းတော်အနီးတရားအောင်မှာလမ်းလျှောက်နေလို့ညဘက်မှာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရတာပါ။ချီချင်ညာကောင်စားရမ်ဇန်ကာရီရော့ဖ်ရဲ့လူငယ်ရေးတပ်ဖွဲ့ကအရာရှိဟောင်းတူကိုတော့နမ်ဆော့ကိုကိုယ်တိုင်ပြစ်ခတ်တပ်ဖြတ်ခဲ့သူဖြစ်ပြစ်ရှိကြောင်းမော်စကိုတရားရုံးကခွန်သမารီဖွဲ့ကဒီကနေ့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ထပ်စတင်ဌာနကပြောဆိုခဲ့ပါတယ်။ဂျန်လေးဦးကလည်းတပ်ဖြတ်မှုမှာပါဝင်သူတွေအဖြစ်ရှိကြောင်းတွေ့ရှိခဲ့တာပါ။အဖြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရသူတွေကနမ်ဆော့ကိုလုံခြုံမှုငွေချေးလက်ခံရယူခဲ့တယ်လို့လည်းစွပ်စွဲခံထားရပါတယ်။နိုင်ငံရေးလုံခြုံမှုကြောင့်ရုရှားအတိုက်ခံနိုင်ငံရေးအတိုင်းဝန်ချာမှာတုံ့လုပ်ခဲ့ကြရတာပါ။လုံခြုံခံခဲ့ရသူအတိုက်ခံခေါင်းဆောင်နမ်ဆော့ရဲ့မဟာမိတ်တွေကတော့တပ်ဖြတ်မှုမှာချီချင်ညာခေါင်းဆောင်ကာရီယော့ဖ်နဲ့တခြားထိတဲ့အရာရှိတွေပါဝင်ပတ်သက်မှုရှိမှရှိစုံစမ်းဖော်ထုတ်ဖို့စုံစမ်းစစ်ဆေးသူတွေပြက်ကွက်ခဲ့တယ်လို့လည်းဝေဖန်နေကြပါတယ်။
အီရတ်နိုင်ငံမိုဆူးမြို့မှာအာရစစ်သွေးကြွတွေဖျက်ဆီးတာခံလိုက်ရတဲ့တမိုင်းဝင်ဗလီကြီးကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူထားနိုင်ပြီလို့အီရတ်အစိုးရကဒီကနေ့ပြောပါရယ်။လွန်ခဲ့တဲ့3နှစ်လောက်တုန်းကတော့ဒီဗလီနေရာမှာပဲအာရစစ်သွေးကြွအဖွဲ့ခေါင်းဆောင်ကသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေအဖြစ်ကြေညာခဲ့တာပါ။မိုဆူးမြို့ကို IS တွေလက်ထက်ကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေက၈လကြာထိုးစစ်ဆင်မှုတွေအချိန်မြင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတပ်ထင်းအနှစ်850ကျော်လာပြီဖြစ်တဲ့သမိုင်းဝင် Grand El Nuri Bailey ကြီးနဲ့အတူ45မီတာအမြင့်ရှိတဲ့မျောစင်ကြီးကိုအာရစစ်သွေးကြွတွေကဖောက်ခွဲဖျက်ဆီးပစ်လိုက်တာပါ။အမေရိကန်ဥဆောင်တဲ့နိုင်ငံတကာညှို့ပေါင်းတပ်ဖွဲ့တွေရဲ့ကြောထောက်နောက်ခံပေးမှုနောက်လေကြောင်းတိုက်ခတ်မှုတွေရဲ့အကူနဲ့မြေပြင်မှာထိုးစစ်ဆင်နေကြတဲ့အီရတ်တပ်ဖွဲ့တွေဟာမိုဆူးမြို့အနောက်ခြမ်းက Old City အရက်ကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတာပါ။အဲ့ဒီရက်ကိုသိမ်းပြီးရင်တော့2014ခုနှစ်နှစ်လယ်ကစလို IS တွေသိမ်းယူထားတဲ့မိုဆူးမြို့ရဲ့တစ်ခုလုံးကိုအီရတ်တပ်ဖွဲ့တွေကအပြေအဝပြန်လည်ထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့ကဗလီကိုဖောက်ခွဲဖျက်ဆီးလိုက်တာဟာသူတို့အရေးနိုင်နေပြီဆိုတာကိုတရားဝင်ဝန်ခံလိုက်တာပဲလို့ယူရိုဝင်ကြီးချုပ် Haider El Abadi ကပြောပါတယ်။စစ်သွေးကြွတွေဟာတချိန်ကသူတို့သိမ်းယူထားခဲ့တဲ့အီရတ်ကတခြားမျိုးကြီးတွေကနေလည်းစွန့်ခွာထွက်ပြေးခဲ့ရပြီဖြစ်ပါတယ်။ Syria မှာတော့သူတို့ထိန်းချုပ်နေမျိုးတွေပို့ပြီးတော့ကြံနေသေးတာကြောင့် Raqqa မျိုးကိုသူတို့ပိုင်နေမျိုးဖြစ်ပြန်လည်သိမ်းယူနိုင်ဖို့ IS တွေအာရုံထားတိုင်နေကြပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မဲ့ဖြစ်တရုတ်သမ္မတရှီချင်းဖြင့်ဟောင်ကောင်ကိုတိုးရွှေချခီးစဉ်ဒီကနေ့ပဲစတင်လိုက်ပါတယ်။ခီးစဉ်တွင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးခေါင်းဆောင်ဖြစ်ကယ်ရီလမ်ကျန်းသက်စာချင်းဆိုမဲ့ခန်းသားကိုလည်းတရုတ်သမ္မတတက်ရောက်မှာပါ။ဟောင်ကောင်ကတော့လွန်ကျွေးကိုတင်းကျပ်ထားပြီးသမ္မတရဲ့ခီးစဉ်မတိုင်မီမှာပဲဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတစုကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အရင်တုန်းကလူအမျိုးများပါဝင်ဆင်နွှဲလေရှိတဲ့နှစ်ပတ်လည်ချီတဲ့ပွဲအပါဝင်နောက်ထပ်ဆန္ဒပြတွေလည်းကျင်းပနိုင်ပါတယ်။ဒီဆိုရတော့တနင်္ဂနွေစနေနေ့မျိုးနဲ့အုပ်ချုပ်နေပြီးဟောင်ကောင်မှာလူမှုလွတ်လပ်ခွင့်နဲ့အုပ်ချုပ်ခွင့်တွေကိုအရေးအကန့်တနဲ့ပေးရထားပေမဲ့မကြသေးရင်တုန်းကစောင်းထုတ်ဝေသူ၅ဦးကိုဖမ်းဆီးခဲ့တာမျိုးလို့အဖြစ်ပြတဲ့ကြောင့်အုပ်ချုပ်မှုပုံစံမှာထိခိုက်လာမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်။တမတ်ရှိချင်းဖြစ်ကတော့တရုတ်နိုင်ငံအနေနဲ့အနာဂတ်ကိုမျှော်မှန်းလူရောင်းနဲ့တနင်္ဂနွေစနေနေ့မျိုးအုပ်ချုပ်မှုပုံစံမှာတည်ငြိမ်ငြိမ်ဖြစ်ဖို့လိုအပ်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါရစေ။ဟောင်ကောင်ကျွန်းမှာလူလတ်စွာအုပ်ချုပ်권ရရေးတချို့အလုပ်ရှားသူတွေလုံလောက်နေကြပြီမလဲ။တရုတ်နိုင်ငံကတရေချာပုံမထိတ်ချုပ်လာနေတဲ့အတွက်မျှော်မှန်းထားတယ်လို့ဖြစ်လာဖို့မလွယ်ဘူးလို့လည်းအကဲခတ်တွေကယူဆနေကြပါရစေ။
ဗာတီကန်ကက်သလစ်ခရီးယန်ကျောင်းတော်ကအစ်မေတာဝယ်ရှိသူတို့ကိုလိင်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းနဲ့ဩစတြေးလျရဲတပ်ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကတော့ကက်သလစ်ဂိုင်းချုပ်ဆရာတော်ဂျော့ချ်ဖဲလ်အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများပြားလက်ခံရရှိထားတဲ့အကြောင်းသာပြောဆိုခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့ပဏာရေးဆိုင်ရာအကြံပေးအရာရှိချုပ်ဆရာတော်ဖဲလ်ကိုတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားပါတယ်။ဗာတီကန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့မှာအပြစ်မရှိတဲ့အကြောင်းနဲ့တိုက်ခါကြအောင်လုံခြံဖန်တီးမှုတွေအဆက်မပြတ်ကြုံနေရတဲ့အကြောင်းပြောဆိုသွားပါတယ်။ဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Greg Bach ကတော့ Australia နိုင်ငံရဲ့တရားရေးစနစ်ကိုလေးစားကြောင်းပြောဆိုခဲ့တယ်လို့ပုံရိပ်မင်းကြီး Francis အနေနဲ့လည်းဆရာတော် Bell ကိုတွားခွင့်ပြုထားတဲ့အကြောင်းပြောဆိုပါတယ်။ လိမ္မှုဆိုင်ရာဆွဆွဲချက်နဲ့တရားစွဲခံထားရတဲ့ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထဲမှာတော့ဆီယာရော့ဘဲလ်ဟာအဆင့်မြင့်ဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်ပါရဲ့ရှင
်။ယာဒီရုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီမလဲစာချုပ်တိုင်းလိုင်းနာသွားမှာဖြစ်တဲ့အကြောင်းစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးစည်းဝေးဝဲတွေမှာတိုင်ပြီမှာပဲဥရောပကောင်ဆောင်တွေပြောဆိုလိုက်ကြပါရဲ့။ပါရီသဘောတူညီချက်ကိုလိုင်းနာဖို့ G20 ဖွဲ့ဝင်ဥရောပနိုင်ငံတွေဆုံးဖြတ်ထားကြပြီးရှေ့လာမယ့်ထိပ်သီးစည်းဝေးမှာဆွေးနွေးသွားမယ့်အကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဘာလင်မြို့မှာကျင်းပတဲ့စည်းဝေးပွဲပြီးမှာပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကလည်းဂျာမနီဝန်ကြီးချုပ်ရဲ့သဘောထားအတိုင်းပါရီသဘောတူညီချက်ကိုဥရောပကလိုင်းနာသွားမယ့်အကြောင်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းနိုင်ငံတကာနိုင်ငံကဘေးဖယ်ထားဖို့ပြင်သစ်သမ္မတကတိုက်တွန်းခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ကလည်း G20 ဖွဲ့မှာအမေရိကန်ပြည်ထောင်စုရဲ့အရေးပါမှုကိုအလေးထားပြောဆိုသွားပါတယ်။ကာဗွန်တန်းငွေတွေကိုလျှော့ချပြီးကမ္ဘာကြီးပြုနှိမ့်လာမှုကိုရောပါလာစေဖို့ရည်ရွယ်ထားတဲ့ပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လတည်းမှာပဲကြေညာထားတာပါ။သမ္မတထရန့်ကတော့သဘောတူညီချက်ကတစ်ဖက်သက်ဆန်ပြီးအမေရိကန်စီးပွားရေးကိုထိခိုက်စေလို့ကမ္ဘာကြီးပြုနှိမ့်လာတာကိုလျှော့ချဖို့လည်းအထောက်အကူမဖြစ်ဘူးဆိုပြီးပြောဆိုထားပါတယ်။ပါရီသဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းမှုအမေရိကန်သမ္မတကပြောဆိုထားပေမဲ့ကြံကောင်းဆောင်တွေကတော့မဖြစ်နိုင်ဘူးလို့ညှင်းဆန်ထားကြပါတယ်။ဇူလိုင်လ9ရက်ကနေ10ရက်နေ့ထိဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမယ် G20 ထိပ်သီးစည်းဝေးမှာတော့ရာသီဥတုဆိုင်ရာကိစ္စရပ်တွေအပြင်တခြားကိစ္စရပ်အများပြားကိုလည်းကမ္ဘာကောင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်
။ယူကရိန်းနိုင်ငံမှာအင်ကာနီတို့ကအစိုးရဝန်ကြီးရုံးတွေလျှက်စစ်တားဘေးဆက်ရုံတွေဗန်တွေနဲ့နိုင်ငံတကာလေဆိပ်တွေပါမကျန်နေရာအများပြားကကွန်ပျူတာတွေအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရတာမှာ GPS ကိုရုရှားနိုင်ငံကနောက်ွယ်ကနေလှုပ်ဆောင်ခဲ့တာလို့ယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအထွေထွေမှုအိုလက်ဆန်ဒါတက်ချီနော့ဖ်ကပုံတစ်ခုနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကဗြိတိန်နိုင်ငံကစစ်ရုံတွေကိုပိတ်မထားပြီး ransomware လို့ခေါ်တဲ့ကွန်ပျူတာစနစ်ကိုသုံးပြီးပြန်ပေးငွေတောင်းတဲ့ cyber တိုက်ခိုက်မှုမျိုးနဲ့အလားတူပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲကမ္ဘာတဝန်းကကုမ္ပဏီတွေအများအပြား cyber တိုက်ခိုက်ခံရတာဖြစ်ပြီးတော့ဒီဖြစ်ရပြီးမှပဲ Mr. Tachinov ကအခုလိုပြောဆိုလိုက်တာပါ Ukraine ဝန်ကြီးချုပ် Volodymyr Grossman ကလည်းဒီအခုဖြစ်ခဲ့တဲ့ cyber တိုက်ခိုက်မှုမှာဖတ်ရားလို့ခေါ်တဲ့ computer virus ကိုသုံးပြီးတော့ computer သုံးဆွဲသူတွေကို computer တွေက data အချက်လက်တွေမပြတ်စည်းခြင်းရင်ငွေပေးရမယ်လို့ဆိုပြီးချင်းချောက်ငွေညစ်တဲ့အရင်တုန်းကတခါမှမကြုံခဲ့ရဘူးတဲ့ဆိုးရတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်ကျွမ်းကျင်သူတချို့ကတော့တကယ်တမ်းတိုက်ခိုက်သူတွေရဲ့ရွယ်ချက်ဟာငွေညစ်ဖို့ထက်ကွန်ပျူတာတွေကအချက်လက်တွေကိုဖျက်ဆီးပစ်ဖို့အဓိကဖြစ်တယ်လို့ပြောဆိုကြပါတယ်။အင်္ဂါနေ့ကဖြစ်ရတဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်ပြောဆိုတာမရှိသလိုတက်သေးအထောက်ထားလဲတစုံတရာမရှိသေးပေမဲ့လို့ယူကရိန်းအရာရှိတွေကတော့အရင်ဖြစ်ခဲ့မှုတွေတာတကတွေကိုထောက်ပြပြီးတဟရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုနေကြတာပါရှင်။
ယူရိန်းနိုင်ငံမိုဆူမျိုးနဲ့ဆီးရီးယားနိုင်ငံရက်ကာမျိုးတွေမှာ IS အစ္စလာမ်အစိုးရအဖွဲ့ကထိ ंछ ုံနိုင်စွာဆွေးရှုံးလာနေပေမဲ့စစ်သည်ကြွအဖွဲ့ရဲ့ NDA ပေါ်ဥရောပလုံခြုံရေးတာဝန်ရှိသူတွေပုံမဆိုးရင်လာနေကြပါတယ
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလှတွေသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်အရေးအချက်လက်ရှာအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်တဲ့အကြောင်းမြန်မာအစိုးရကပြောပါရတယ်။တစ်ချိန်တည်းမှာပဲရခိုင်အရေးပေါ်နိုင်ငံတကာရဲ့ဖိအားတွေညော့သွားစေဖို့ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေမရှိစေရနဲ့ဖွံ့ဖြိုးရေးတွေကိုဆောင်ရွက်သွားမှာဖြစ်ပြီးခွဲခြားဆက်ဆံမှုနဲ့အမုန်းစကားတွေတာစီရေးကိုလည်းဆောင်ရွက်သွားမယ်လို့ပြောပါရတယ်။မတ်တင်ဂီထိုက်ကပြောပြပေးမှာပါရှင်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းလိုက်တဲ့ရခိုင်ရေးအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကလွှတ်တော်မှာပြောဆိုပါတယ
်ကျွန်တော်တို့အနေနဲ့ဟိုဖက်ခရိုင်းမစ်ရှင်ဆီလို့တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော်လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလို့တဲ့လူ့ခွင့်ရေးကောင်စီအစီအခံများလူ့ခွင့်အဲ့ဒီဖွဲ့စည်းခြင်းကိုတော်လကောင်အဲ့ဒီမစ်ရှင်ကနေပြီးတော့စီရင်ခံစားပြုစုတင်သွင်းရုံကျွန်တော်တို့အနေနဲ့ဟန်တားနိုင်တဲ့အနေအထားရှိမှာမဟုတ်ပါဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုဖို့အတွက်မြန်မာတန်ရုံးတွေကိုလိုအပ်တဲ့ညွန်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ်သို့တော်လည်းအဲ့ဒီမစ်ရှင်ဟာမြန်မာနိုင်ငံကိုလာရောက်မလာရောက်လို့ရှိရင်မလာရောက်နိုင်လို့ရှိရင်အိန္ဒိယနိုင်ငံများကိုသွားရောက်စုံစမ်းပြီးတော့ပြည်တွင်းရှိသက်ဆိုင်သူတွေကိုဆက်သွယ်မေးမြန်းတွေဆက်သွယ်မေးမြန်းမှုတွေပြုလုပ်ပြီးတော့ပြည်ရှိချက်အစီရင်ခံစာကိုလူ့ခွင့်ရေးကောင်စီကိုကျွန်တော်တို့ပြင်ပြသွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလကအကြမ်းဖက်မှုတွေနောက်ပိုင်းဒေသခံတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအချက်အလက်ရှာဖွေဖို့ဖွဲ့စည်းလိုက်တဲ့နိုင်ငံတကာပညာရှင်၃ဦးပါအဖွဲ့ကကုလသမဂ္ဂမှာလာမယ့်စက်တင်ဘာလအတွင်းနှုတ်အားဖြင့်အစီရင်ခံရမှာဖြစ်တယ်လို့2018ခုနှစ်မတ်လမှာတော့အစီရင်ခံစာအပြည့်အစုံတင်သွင်းရမှာဖြစ်ပါတယ်။ ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းတဲ့ရခိုင်ပြည်နယ်တွင်းအချက်လက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့အစိုးရရဲ့အစီအစဉ်ကိုလွှတ်တော်အမတ်ဗိုလ်ချုပ်ကြီးဟောင်းဦးလာထေဝင်းကမိခဲ့တာပါ။ဒီအဖွဲ့ဖွဲ့စည်းတာဟာဆိုရင်မြန်မာနိုင်ငံကိုမထီမဲ့မြင်လို့ရရောက်တယ်လို့လည်းသူကအခုလိုပြောပါတယ
်။လူ့အခွင့်အရေးကောင်စီကမေလ30ရက်နေ့မှာနိုင်ငံတကာအချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့တစ်ဖွဲ့ကိုနိုင်ငံတကာကျွမ်းကျင်ပညာရှင်များနဲ့ဖွဲ့စည်းလိုက်ကြောင်းနဲ့လာပိုင်းအတွင်းမှာဆီလွတ်ဖို့ကြေညာခဲ့ပါတယ်။ယခုကဲ့သို့ရှေ့တဆင့်တိုးပြီးတော့အဖွဲ့ဖွဲ့စည်းဆောင်ရွက်ခဲ့ခြင်းဟာမြန်မာနိုင်ငံရဲ့သဘောထားကိုပြစ်ပယ်ပြီးတော့မထေမဲ့မြင်ပြုလိုက်ခြင်းဖြစ်တဲ့အတွက်စိတ်မသက်မသာခံစားရပါတယ
်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေကိုတုံ့ပြန်လာမှာဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်အရေးစုံစမ်းရေးကော်မရှင်ကအများယုံကြည်လေးစားလက်ခံနိုင်တဲ့အစီရင်ခံစာထုတ်ပြန်နိုင်မှုကလည်းအရေးပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထောက်ပြပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကအခုလိုပြောပါတယ်။
အဲ့တော့ကော်မရှင်ဟာဖြစ်စဉ်ဖြစ်ပွားခဲ့တဲ့ဒေသများကိုသွားရောက်စစ်ဆေးမှုများပြုလုပ်ခဲ့တဲ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘလားကိုသွားရောက်ပြီးတော့စုံစမ်းစစ်ဆေးမေးမြန်းမှုတွေပြုလုပ်ပေးနိုင်မှုအတွက်နိုင်ငံခြားရေးဌာနကနေပြီးတော့ညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။အဆိုပါကော်မရှင်မှနိုင်ငံတကာယုံကြည်လက်ခံတဲ့အစီရင်ခံစာထုတ်ပြန်လာနိုင်မယ်ဆိုလို့ရှိရင်လူခွင့်ရေးကောင်စီကနေဆီလွတ်မဲ့အချက်လက်ရှာဖွေရေးမစ်ရှင်အားလက်ခံရန်နိုင်ငံတကာမှဖိအားပေးမှုများကိုပိုမိုထိရောက်စွာတုံ့ပြန်စေမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒုသမရဥဆောင်တဲ့စုံစမ်းစစ်ရေးအဖွဲ့ရဲ့အစီရင်ခံစာရဲ့ credibility ဖြစ်မှုနောက်အနေထားသူရဲ့ထုတ်ပြန်တဲ့အရည်သွေးကောင်းမှုဟာအမတန်အရေးကြီးဆိုတဲ့အကြောင်းကိုလည်းထာလန့်တင်ပြလိုပါတယ်။
ရခိုင်ရေကုလသမဂ္ဂဘက်ကအရေးယူဆောင်ရွက်လာတာတွေကိုတန်တမာနီးလန့်နဲ့ဖြည့်ရှင်ဆောင်ရွက်နေတဲ့တစ်ဖက်မှာလည်းရခိုင်ပြည်နယ်တွင်းလူ့ခွင့်ရေးချိုးဖောက်မှုမရှိရအောင်ဒေသဖွံ့ဖြိုးရေးနောက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးလုပ်ငန်းတွေကိုအစိုးရကဆောင်ရွက်နေသလိုနိုင်ငံတွင်းကခွဲခြားဆက်ဆံမှုတွေအမုန်းစကားတွေကိုလည်းအရေးယူဆောင်ရွက်နေတယ်လို့ဒုတိယဝန်ကြီးဦးကျော်တင်ကပြောပါတယ်။
အချိန်ဒီမှာလည်းပဲနိုင်ငံတော်အစိုးရအနေနဲ့ဒီတွင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကာကွယ်တားဆီးရေးအမုန်းစကားတွေတားဆီးမှုပြုလို့ရတယ်လေကြိုးပမ်းဆောင်ရွက်လည်းရှိပါတယ်။ဒါပြင်ကျွန်တော်တို့ကလူခွင့်ရေးချိုးဖောက်မှုတောင်တွေရှိကြောင်းတက်တည်ခိုင်အထောက်ထားခံလည်မှုရှိလို့ရှိရင်လည်းဥပဒေနဲ့ညီလိုအပ်တဲ့အရေးယူမှုများပြုလုပ်သွားရန်လိုအပ်မှာဖြစ်ပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်တွင်းအချက်အလက်ရှာအဖွဲ့ဖွဲ့စည်းရေးအဓိကတွန်းအားပေးခဲ့တဲ့ဥရောပသမဂ္ဂအပါအဝင်ဥရောပနိုင်ငံတွေကိုလည်းပြီးခဲ့တဲ့လပိုင်းတွေအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တွားရောက်ခဲ့ပြီးကုလကဖွဲ့စည်းတဲ့အဖွဲ့ကိုလက်မခံနိုင်တဲ့အကြောင်းရင်းနဲ့ရခိုင်ပြည်နယ်တင်းမာမှုကိုမြန်မာအစိုးရဘက်ကဖြည့်ရှင်းဆောင်ရွက်နေတာတွေကိုရှင်းလင်းပြောဆိုခဲ့တယ်လို့လည်းဒုတိယဝန်ကြီးကလွှတ်တော်မှာပြောပါတယ်ရခိုင်ပြည်နယ်ရဲ့အရေးကိစ္စတွေပိုပြီးတော့ရှုပ်ထွေးလာနိုင်တာကြောင့်ကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကိုလက်သင့်မခံတဲ့အကြောင်းလဲမြန်မာအစိုးရဘက်ကအခိုင်အမာပြောဆိုသွားပါတယ်ရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြန်မာနိုင်ငံတဝက်မှာကလေးငယ်တွေကိုအလုပ်စေခိုင်းနေတာတွေနေရာနှက်မှာတွေ့နေရပြီးအဲ့ဒီကလေးတွေဟာမိသားစုကိုထောက်ပံ့ကူညီဖို့ပညာမသင်နိုင်ပဲအလုပ်တွေလုပ်နေကြရပါတယ်။ဒါပေမဲ့ပုဂ္ဂလိကအလှူရှင်တွေရဲ့ရန်ပုံငွေနဲ့မတီးပေးထားတဲ့ပညာရေးအစီအစဉ်ကြောင့်အဲ့ဒီထဲကကလေးတချို့စာသင်ခန်းတွေကိုပြန်ပြီးတော့ပညာသင်နိုင်ကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Dave Grandband သတင်းပေးပို့ထားပါတယ်။ကိုရနိုင်ကပြောပြပေးမှာပါရှင်
။သောကူတို့နေတူဝလောက်ရတဲ့အလုပ်ကတော့တပြက်စီးလဲတာပကံစီးတာနဲ့သပွဲကုန်တန်ရှင်းလုပ်တဲ့အလုပ်ဖြစ်ပါတယ်။သူကအသက်15နှစ်ရှိပြီးတော့တနေ့ကို17နာရီလောက်လောက်ရပြီးတော့နှစ်ပတ်မှာတစ်ခါတရက်နှားခွင့်ရပါတယ်။ဒါပေမဲ့တစ်လလုံးလုံးမှအမေရိကန်ဒေါ်လာ60လောက်ပဲရတာလို့သောကူတို့ကပြောပါတယ်။
I go to work because my family needs.
ဆောကူတို့ဟာနှစ်တန်းထိပဲအတန်းပညာသင်ကြားဖို့ပြီးတော့ရန်ကုန်ကနေ၈နှစ်လောက်ဝေးတဲ့ရွာကနေအလုပ်လာလုပ်တာဖြစ်ပါတယ်။သူ့အဖေနဲ့အမေကနေသားအလုပ်သမားတွေဖြစ်ပြီးတော့သူတို့ညီကိုမောင်နှမ၅ယောက်ကိုကျွေးဖို့အတွက်ရုန်းကန်ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံတဝန်းသူ့လိုအခြေအနေမျိုးတွေကိုရင်ဆိုင်ရတဲ့သူတွေအများကြီးရှိပြီးကလေး၅ယောက်မှာတစ်ယောက်ကမိသားစုကိုထောက်ပံ့နိုင်ဖို့အတွက်ကြောင်းထွက်ပြီးတော့အလုပ်လုပ်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရအသက်14နှစ်အောက်လူငယ်တွေကိုအလုပ်လုပ်ခွင့်တားမြစ်ထားပြီးတော့16နှစ်အောက်လူငယ်တွေအနေနဲ့လည်းနိုင်ပိုင်းစာလုပ်ခွင့်ရှိတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေတိုင်းအရေးယူဆောင်ရွက်မှုအပိုင်းမှာတော့အားနည်းနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုကြောင်းဆက်မတက်နိုင်တော့တဲ့ကလေးငယ်တွေကိုစာသင်ခန်းတွေကိုပြန်ပြီးတော့ခေါ်ဆောင်ပေးမဲ့အစီအစဉ်တွေအခုကမှရှိလာပြီဖြစ်ပါတယ်။ဒါကတော့မိုင်မီလို့ခေါ်တဲ့မြန်မာရွေးရှားပညာရေးစီမံကိန်းဖြစ်ပြီးတော့အဲ့မှာတော့အင်္ဂလိပ်စာသင်ချာအပြင်တမွေးမှုပညာတွေဖြစ်တဲ့ဟိုတယ်နဲ့ခီးသွွားဝန်ဆောင်မှုပညာရဲ့အချုပ်ပညာရဲ့တွေလည်းပါဝင်ပါတယ်။ မိုင်းမီးစီမံကိန်းကိုစတင်တည်ထောင်သူတဦးလည်းဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တင်မေးဟာရီဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကို1989ခုနှစ်ကနေပြောင်းလာသူဖြစ်ပါတယ
် When I came back to this country in 2012 and 13I started to notice
မနက်ကနေ2013ကျွန်တော်ပြန်လာတော့ကလူငယ်တတော်များစာသင်ကျောင်းတွေမှာရှိနေပဲလူပိဆန်တွေနဲ့စားတောက်ဆန်တွေမှာအလွတ်လုံနေကြတာကိုကျွန်တော်စသတိထားမိပြီးအဲ့ဒီကနေဒီလိုလှုပ်ဖြစ်ခဲ့တာ
ပါ What is your favorite animal?
The goal
သူတို့ရဲ့ယူရချက်ကတော့ဒီလဖဲ့ဆိုင်ကအလုသမားတွေသူတို့ဘဝတစ်လျှောက်လုံးပတ်စံသိမ့်မရတဲ့ဒီလိုအလုတွေမှာပဲနေနေတာမျိုးမဖြစ်အောင်လိုအပ်တဲ့ပညာနဲ့ကျွမ်းကျင်မှုတွေပေးသွားဖို့ဖြစ်ပါတယ်မိုင်မီအဖွဲ့ကနော်အေးအေးနိုင်ဟာအချုပ်ပညာသင်ကြားခဲ့ပြီးတော့သူဟာအခုဆိုရင်အချုပ်ဆိုင်တစ်ခုမှာအလုပ်လုပ်နေပြီးသူ့ရဲ့ဝင်ငွေကလည်းလဖက်ဆိုင်မှာထက်နှစ်ဆလောက်ပိုရတယ်လို့ပြောပါတယ
်။ဟုတ်တမီးအဖွဲ့ကိုတွေ့တဲ့စီပါတယ်။
My program improved my life a lot.
တွေ့တဲ့စီပါတယ
်။လူရှင်တွေမှတည်တဲ့လူငွေတစ်နှစ်ကိုအမေရိကန်ဒေါ်လာ2သိန်းနဲ့နိုင်ငံတော်ကလဖက်ဆိုင်35ဆိုင်မှာရှိတဲ့အလုပ်သမား900လောက်ကိုတပတ်ကို3ချိန်ပညာသင်ကြားပေးတယ်လို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတဝန်းရှိတဲ့ကလေးလူသားတသန်းကျော်နဲ့ရှင်လိုက်ရင်တော့နည်းငယ်များသာဖြစ်ပါတယ်။သောခုတို့ကတော့တနေ့မှသူ့ကိုယ်ပိုင်လုပ်ငန်းတစ်ခုကိုတည်ထောင်ဖို့အတွက်အိမ်မက်တွေရှိနေပြီးတော့အခုလိုအခွင့်အရေးရတဲ့အတွက်ခံကောင်းကြောင်းသူပါဝင်သူနဲ့အတူလုပ်နေတဲ့သူတွေရဲ့အနာဂတ်တွေလည်းအခုဆိုရင်မျှော်လင့်ချက်ရှိလာနေပြီလို့ပြောပါရယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးပဲကိုအလှည့်ပေးကြပါတယ်ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသစ်ထွက်လာပြီးတဲ့နောက်အဖမ်းဆီးတွေဇက်တိုက်ရှိလာနေတဲ့အတွက်အခုဇွန်လ29ရက်နေ့အထိသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာနေရပ်ပြန်လိုကြောင်းအကြောင်းကြားလာကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေ3000ဝန်းကျင်ရှိလာပါတယ်ဒါဟာတရားဝင်အသိပေးပြီးပြန်ကြတဲ့သူတွေဖြစ်ပြီးအဖမ်းဆီးခံရတာနဲ့တောတောင်တွေတဲကိုတင်းရှောင်နေတဲ့သူတွေလည်းရှိပါတယ်မြန်မာတန်ရုံဘက်ကတော့ထိုင်းဆွေရနဲ့ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အကြောင်းပြောပေမဲ့တိုင်းနဲ့ချီပြီးရှိနေတဲ့ထိုင်းနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေနေရရင်ပြန်ဖို့မလွယ်သေးတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေအလုပ်ရှင်တွေအတွက်ပုံမတင်းကျပ်တဲ့ဥပဒေတွေထွက်လာပြီးတဲ့နောက်မှာတော့အဖမ်းအဆီးတွေဇက်တိုက်လုပ်လာတာပါ။မြန်မာတန်ရုံဘက်ကလည်းထောက်ထားမရှိသူတွေနေရပြန်ကြပါလို့အတိပေးခဲ့ပြီးတဲ့နောက်မှာတော့နေရမှာပြန်လဲတိမ်းဆောင်နေထိုင်နိုင်တဲ့ငွေကြေးအနည်းငယ်ရှိသူအလုပ်သမားတချို့ကတော့နေရပြန်ဖို့အတွက်လဝကရုံးမှာသတင်းပေးပို့ပြီးဆိုင်ရွက်စာတမ်းတွေထုတ်ယူပြီးနေရပြန်ကြတာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နေရပြန်ဖို့လုပ်ကြသူလူဦးရေ3000လောက်ရှိတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။လုံနေရမတူဥပမေမတူတဲ့လူကပိုများတယ်လို့ဖြစ်နေတယ်။ထောက်ထားမှန်ကန်ပြည့်စုံတဲ့လူထက်ဆိုင်အဲ့လိုလူကပုံများတယ်ပြန်နေဆိုတာကိုယ့်အကူပြန်ရင်လည်းဘောပါမင်းမစုံတော့ပြန်ဖို့အခက်နေတယ်အဲ့တော့ဒီတောမောင်းယုံဆိုတိုင်းလောက်ကယုံမှာအရင်ကတည်းကရှိတယ်ပတ်စံ2500လို့2800လို့3000လို့အစားစားကိုယ်စားနဲ့ချိန်ပြီးတော့ပေးပြန်နေဆိုရင်လမ်းမှာလည်းဖမ်းခံရတော့အခုဒီနေ့စီးရင်ကတော့2300ခု3000ကြီးပါပြန်တယ်မဆက်နေပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနေတာဆိုနေ့နေ့ကဖမ်းနေတော့ငါတို့လည်းမိမှာပဲမိမဲ့တူတူတော့တို့အရင်ဆုံးပြန်ပြီးတော့ဘာကြီးခဏပြန်ရှောင်နေလိုက်တာကောင်းတယ်ဆိုတဲ့သဘောနဲ့လူတွေကစိတ်တက်ကြပြီးတော့လုပ်ငန်းခွင်တွေဆုံးလုပ်ပြီးတော့ပြန်ရတာ
တကယ်တော့ထိုင်းနိုင်ငံမှာအခုအဖမ်းအဆီးတွေကြောင့်နေရက်ကိုတင်းချီတောင်းချီပြန်ဖို့ဆိုတာကတော့ဖြစ်နိုင်ဖို့မလွယ်ကူပါဘူး။ထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်သမားကတန်းနဲ့ချီပြီးရှိနေတာပါ။နေရက်ပြန်ဖို့လည်းမလွယ်ကူကြပါဘူး။နေရက်မှာအိမ်နေမြေတွေပေါင်နှံပြီးပွဲစားတွေကိုငွေပေးပြီးလာကြသူတွေများပါတယ်။မြန်မာပြည်ထဲမှာအလုပ်ကင်ရှာဖွေဖို့အခက်အခဲတွေရှိတာကြောင့်မိသားစုစောင့်ဝတ်နေရေးအတွက်လာပြီးတော့အလုပ်လုပ်ကင်ကြသူတွေအဖို့ကတော့အခုအဖမ်းအဆီးတွေကြောင့်ဒုက္ခတွေပိုရောက်သွားစေတာပါ။နောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြောပြပါရစ
ေ။အဲယုံနဲ့မပြီးဘူးမှာနောက်ဆက်တွဲရတာကဗမာပြည်မှာလည်းခက်ခဲဖြစ်မယ်။နောက်ဆုံးဒီကပုံမှန်ညီသားစုထောက်ပံ့နေတဲ့လူတွေလည်းထောက်ပံ့မှုတွေရပ်ဆိုင်းသွားနိုင်တယ်။အဲပြီးတော့ထိုင်းစိုးရဘက်ကလည်းဒီအလုပ်ရှင်တွေကပြဿနာဖြစ်လာနိုင်တယ်။နောက်ပိုင်းအလုပ်သမားရှားပါမှုကိုကြုံတွေ့နိုင်တဲ့အနေအထားမှာရှိတယ်ပေါ့။
ထိုင်းရောက်မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာအလုပ်သမားတန်အရာရှိဦးအောင်ခင်မင်းကတော့အခုလိုပြောသွားပါတယ
်မြန်မာတန်ရုံးဘက်ကပုံမှန်များလို့ဆောင်ပေးဖို့ရရှိရဆိုအခုရန်ကုန်မြို့မှာထိုင်းမြန်မာအီဝင်လုပ်နေပါတယ်နော်ဟုတ်
ဆိုတ
ော့ချက်ပြုံးမယ်သူတို့ထိုင်းလူကြီးတွေဆင်းနေပြီးရောဟုတ်လားဟိုအဖြစ်ဖို့ရှိမှာပေါ့နော်ဟုတ်ကဲ
့ဒီလိုသမားတန်းနဲ့ချီပြီးရှိနေတယ်တရားမဝင်တဲ့လူကလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီဖမ်းဆီးရုံနဲ့ဟိုနေရက်ပြန်ပါလို့ပြောရုံနဲ့ဖြစ်နိုင်ပါမှာရှင့်
အဲ့တော့သူထိုင်းဘက်ကစဉ်းစားရမယ်စိတ်စားပါဗျဟုတ်နော်
Dilo pankaya de kama, Tayayong de sisi, tanguya, niapia bulole, Nemananga bachanga, nezakasi, gate gani, Muiji donkane, tetanari gale, Sezun and Nasuni Vashi di dam, a pishin be ninety bound. Dilo chinere pinibi mele, the carpana, wigombi, not a jane, tiny bube, pianguilani raja, Taima, pansi, miani be mele, Tayom, yamalo, the mari, tetanaga, Shinimbo dragaro, kakeni, umma, pipareshin.
မအေးအေးမှာပြောပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆက်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံခြားသားရာဇဝတ်သားတွေတက်လို့တည်ဆုံသွားသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ရုံမြင့်တန်ကြားကထုတ်လွှင့်တဲ့ဗုဒ္ဓဟူးနေ့အိမ်ဖြူတော်တွေ့ဆုံပွဲဟာလူဝင်မှုဆိုင်ရာဥပဒေချမ်းနှစ်ရက်အတွက်ထောက်ခံမှုရဖို့ရည်ရွယ်ထားတာပါ။အဲ့ဒီဥပဒေချမ်းတွေကိုဒီသတင်းပတ်တွင်အောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။တခုကအမေရိကန်နိုင်ငံထဲကိုတရားမဝင်ပြန်ဝင်လာမှုနဲ့အရေးယူခံရသူတွေအပေါ်ပြစ်ဒဏ်တိုးချဖို့ဖြစ်ပြီးနောက်တစ်ခုကတော့အထောက်ထားမဲ့ပြောင်းရွှေ့ဝင်လာသူတွေကိုဖမ်းဆီးမရှိနေထိုင်ခွင့်ပေးထားတဲ့မြို့တွေအတွက်ဖက်ဒရယ်အစိုးရရန်ပုံငွေမပေးဖို့ဖြစ်တဲ့အကြောင်းဇလာတိကာဟူရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ဒေသုံးခဲ့ရသူတွေရဲ့ဆွေမျိုးသားချင်းတွေပြောပြကြတာကရင်းနှင်းစရာပါ။မိခင်တူဦးနဲ့ဖခင်တူဦးတို့ရင်ဖွင့်ပြောပြကြတာတွေက
My son Joshua was 18 years old and in November of 2010 he was
ကျမရဲ့တာဂျောရှွာဟာအသက်18နှစ်ပါ2010ပြည့်နိုဝင်ဘာလကဒီနိုင်ငံမှာရှိမနေသင့်တဲ့သူတူဦးကကျမသားကိုနှိပ်စက်ရေးရဲဆက်ဆက်ရိုက်နှက်တပ်ပလိုက်ပြီးတော့တေပြီးတဲ့နောက်ခန္ဓာကိုယ်ကိုလည်းမီးရှို့ခံခဲ့ရပါတယ
် This killer had been deported 4 times he had 15 year rap sheet
violent ဒီလူသက်ကောင်ကဒေးချိန်ဖမ်းပြီးပြန်ပို့ခံခဲ့ရပါတယ်ချမ်းဖက်ခိုးဆိုးလူရမှုတွေကျူးလွန်မှုတွေ15နှစ်ကြာရာဇဝတ်ကြောင်းနောက်ခံရှိခဲ့ပါတယ်အခုကျွန်တော်တို့သိလာရတာကတော့ကျွန်တော်တားကိုသူပြစ်တက်တာမှာတုံးခဲ့တဲ့တနက်ကအခင်းမဖြစ်ခင်တရင်နှစ်ပတ်ကမှခိုးယူခဲ့တာပါပျော်ပျော်ကြီးကိုပြစ်ခတ်ခဲ့တာပါဗျာ
My daughter Christy Sue Pina she was murdered
ကျွန်တော်သမီး Christy Sue Pina ဟာလေဗင်းရဲ့ဘီအသက်ခံခဲ့ရပါတယ်ဒါနဲ့ထိုမရင်းချစ်မတော်မလျော်လိင်ဆက်ဆံခံခဲ့ရပါတယ်သူရဲ့အဝတ်မဲ့ခန္ဓာကိုယ်ကိုစောင်းနှင်းကြီးမှာအဒီချုပ်ဆိုင်ခင်းနဲ့ပြစ်သွားခဲ့ပါတယ်။ကျူးလွန်သွားသူဟာ1989ခုနှစ်မှာပြန်လာပြီးတော့နောက်ထပ်14နှစ်သမီးလေးကိုပြန်ပြေးဆွဲပြီးတော့နှိပ်စက်ညှဉ်းပန်းခဲ့ပါတယ
်။လူသက်သမားတွေကိုထောင်ချခဲ့မယ်။ဒါမှမဟုတ်ပြန်ပို့ခဲ့မယ်ဆိုရင်သူတို့ချစ်ရသူတွေဒေရမှာမဟုတ်ဘူးလို့ဖြစ်ရအများစုမှာဆွေမျိုးသားချင်းတွေကထောက်ပြကြပါတယ်။ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကနိုင်ငံသားရာဇဝတ်သားတွေကိုရှင်းပြဖို့လူစိုးကိုင်းဝင်တွေကိုနိုင်ငံထဲကနေထုတ်ပြဖို့အလင်းမြန်လုပ်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။
Bad people, and we've gotten many of them out already. You know, we're pretty much at the 50% mark.
ဒူဇိုးတွေအများကြီးကိုနှင်ထုတ်ပြီးပါပြီ50ရာခိုင်နှုန်းလောက်ကိုရှိနေပါပြီမြန်နိုင်သမျှအမြင်ဆုံးအဲ့ဒီလူတွေကိုနှင်ထုတ်မှာပါမြို့တွေမှာဒီလူတွေမရှိအောင်လုပ်နေပါတယ
်တရားမဝင်ရွှေ့ပြောင်းသူတွေအပေါ်ထရမ့်ရဲ့တင်းမာတဲ့ကိုင်တော်ပုံကိုအမေရိကန်နိုင်ငံသားအများပြားကဆန့်ကျင်ပါတယ်ဒါဟာကွဲပြားတဲ့ခွဲခြားတဲ့မူဝါဒအခြေခံဥပဒေနဲ့မညီဘူးအမေရိကန်စီးပွားရေးအတွက်မကောင်းဘူးလို့ဆိုကြပါတယ
် Together We are going to go into this court and tell the judge that this law is discriminatory and we reject that.
ဒီတရားရုံးကိုကျမတို့အတူတူလာပြီးဒီဥပဒေဟာခွဲခြားဆက်ဆံနေကျမတို့လက်မခံဘူးဒီဥပဒေဟာကျမတို့လူမှုအတိုင်းအတိုင်းတွေဘေးကင်းလုံခြုံမှုအားနည်းစေတယ်ကျမတို့လက်မခံဘူးဒီဥပဒေဟာကျမတို့မိသားစုတွေကိုတကွဲတပြားဖြစ်စေမယ်ဒါကိုကျမတို့လက်မခံဘူးဆိုတာတရားသူကြီးကိုပြောကြပါမယ
်လူဝင်မှုနဲ့အကောက်ခွန်ဌာန ICE ရဲ့ညွှန်ကြားရေးမှူး Thomas Holman ကတော့ဘယ်လိုတရားမဝင်နေထိုင်သူမှအမေရိကန်နိုင်ငံထဲမှာအေးဆေးသက်သာရှိမနေသင့်ဘူးလို့ဗိုလ်ဒူးနေကသတင်းတောက်တွေကိုပြောပါတယ
် We got to dispel this notion that you can violate the laws of this country
ဒီနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ပြီးပေါအောင်နေပြီးတော့ဒါက okay တယ်ဆိုတဲ့အမြင်ကိုကျွန်တော်တို့ခြေဖြတ်ရပါမယ
်အမေရိကန်တွေကိုမူရစေဝါတွေခိုးသွင်းဖို့လူသစ်စုဖို့နဲ့အမေရိကန်လူထုကိုဒုက္ခပေးဖို့လူစိုးကိုင်းတွေအတုံးချနေတဲ့အားနည်းချက်တွေကိုဖယ်ရှားနိုင်အောင်ပိုပြင်းထန်တဲ့လူဝင်မှုဥပဒေတွေကိုလိုအပ်တယ်လို့ထရမ့်အစိုးရအဖွဲ့ကတော့ပြောနေပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဒီညပိုင်းနိုင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့အတူတိုင်ရင်သတင်းလှကဏ္ဍမှာနိုင်ရမှာက
ဒီတော့တင်းသမားတွေအားလုံးကဒီ66ကားကြီးဆိုလည်းအိဆက်တွေပုံမှန်နဲ့ကိုပဲသူရဲ့ဆွတ်ဆွဲချက်တွေနဲ့ပဲအမြဲတမ်းဟိုကရေးယူခံရတဲ့
သတင်းသွားယူတဲ့သတင်းတောက်တွေကိုမတရားတဲ့နဲ့ဆက်နွယ်မှု18မြင်းဆောင်တင့်နဲ့တရားဆွဲဆိုတဲ့အမှုတွေနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့green အနန္တာဒါမှမဟုတ်သွားပုံနဲ့အနန္တာအကြောင်းကိုတင်ပြထားပါရယ်မြန်မာနိုင်ငံမှာ green နဲ့အနန္တာကြောင့်ဆေးရုံဆေးကန်လာပြတဲ့သူတွေများလာနေတယ်လို့သွားကျန်းမာရေးပညာရှင်တွေကဆိုပါရယ် green နဲ့နိုင်ရတဲ့အကြောင်းရင်းကဘာလဲဒါကိုဘလို့ကကွယ်ကုသနိုင်ပါသလဲဆိုတဲ့အကြောင်းမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အသင်းအထွေထွေတွင်ရေးမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်
โอเคดาดาเมติกเนี่ยကျွန်တော်တို့ဒီตั้วพุ่นเนี่ยဒါမို့လို့ရှိတယ်ဒီกระดวยเนี่ยนั่นน่ะပေါ့ကျွန်တော်တို့တော်တော်များๆมาဖြစ်လေးရှိကြတယ်จုံလေးရှိကြတယ်ပေါ့ဆရာเนาะအဲ့ဒီခါကျတော့ဆရာတို့စီမော်ဒီဈေးကမှာလာပြတဲ့အနေထားဘယ်လိုရှိလဲဆရာ
ခုနောက်ပိုင်းမှာတော့တော်တော်များๆကဒါကို consciously ဖြစ်လဲဖြစ်လာကြပါတယ်society မှာလည်းဒါကို socially ဆက်ဆံရတယ်များတဲ့ခါကျတော့ဒါကိုကိုကိုကိုသတိထားမိသလိုသူများအနေနဲ့ပြောလို့သိရတာမျိုးလည်းရှိကြတဲ့ခါကျတော့တော်တော်များတော့အခုဒါကိုသတိထားပြီးတမ်းလာပြကြတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလူမျိုးဒီကတွဲနဲ့ပုံမှန်နဲ့နေတာမျိုးဟာဘာကြောင့်အဓိကဖြစ်ရလဲဆရာ
။သွားရင်မကောင်းတာအဖုံးနဲ့မကောင်းတာဒီနှစ်ခုကိုတော့အဓိကကျွန်တော်တို့ပြောရမှာပေါ့နော်ခရင်းနဲ့မှဆိုရင်တော့အဲ့တော့သွားရင်မကောင်းလို့အစာကျွင်းအစာကျန်ကျန်တာမျိုးဖြစ်နေတာမျိုးရှိလို့ကျွန်တော်တို့တဖုံးရောဂါပေါ့နော်ဒီစားရမြတ်လို့ဒီဖော်ရတာဖြစ်တာဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်ခြားအကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိတဲ့ဒီဖော်ရောဂါဖြစ်တာရှိရင်ဖြစ်ရင်ဖြစ်မယ်။ဒီဖော်ရောဂါကြောင့်မဟုတ်ဖြစ်တဲ့တခါကျတော့အဲ့မှာ bacteria ကိုယ်ကြီးစုစည်းမိပြီးတော့အဲ့ရန်ပြီးတော့အနံ့သက်ထွက်တာမျိုးတွေရှိကြတာများပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်ရခြင်းအကြောင်းကိုကျွန်တော်သိထားတဲ့အတွက်ကာကွယ်နိုင်တဲ့နေရာပါဆရာ
။ကာကွယ်နိုင်မယ့်နေရာကတော့ခုနကကျွန်တော်ပြောသလိုအစာကျွင်းစာရန်ချန်နယ်ဆိုတာကတော့သွားတွေမှာပူစားတဲ့ပေါက်တွေဖြစ်ရှိလို့ဖြစ်ရင်ဖြစ်မယ်။ဒါမို့သွားရဲ့အနေထားတွေကြောင့်ပေါ့နော်။သွားတွေထပ်တာမျိုးဖြစ်ရင်ဖြစ်မယ်။အစာထုတ်ရတာခက်ခဲတာမျိုးပေါ့နော်။စားပြီးတဲ့အခါမှာအစာလွယ်လွယ်ကူကူနဲ့ပါးစပ်ထဲမှာကျန်ရင်ခက်ပြီးတော့ထုတ်ရတဲ့အခါမှာလည်းခက်ခဲတာမျိုးဖြစ်ခဲ့ရင်တော့ကိုယ်ပါးစပ်ထဲမှာအစာကြာကြာလေးကျန်ရင်ခက်မယ်ဆိုရင်တော်မကောင်းဘူးပေါ့နော်။ဟိုအဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီပူစားတာတွေကိုပူစားတဲ့အပေါက်တွေမရှိအောင်သွားပြန်ဖားတာလို့အတူတူအရိသိထက်တဲ့ခါမှာလာတော့ရည်ညီအောင်ပြန်ညှိသေးတာလို့ဒါမျိုးတွေသက်ရှင်လေးလောက်ရလွယ်သွားအောင်ပေါ့နော်။တွားညီရဲ့သက်ရှင်လေးလောက်ရပုံပြလို့လွယ်ကူဖြစ်တာဟုတ်။နောက်တစ်ခုကတော့ခုနကပြောတဲ့တဖုံယောဂါပေါ့။တဖုံယောဂါဆိုတာကတော့တော့တွားတိုက်တဲ့ခါမှာနီးစနစ်မှမှနာမျိုးဖြစ်လို့ရှိရင်တွားရင်မှအစာရေးကျန်နေမြန်တဲ့ခါများလာကျန်လာတဲ့ခါကျတော့ကျွန်တော်ကြောက်တေးတာမျိုးတွေပဲဖြစ်တတ်တာပေါ့နော်။အဲ့လိုကြောက်တေးတာမျိုးတွေဖြစ်ခဲ့လို့ရှိရင်ဒီကြောက်တဲ့နဲ့ဆက်ဆက်နေတဲ့ဒီတဖုံတွေမှာအရင်ကတဖုံယောဂါနာမျိုးဖြစ်တတ်ပါတယ်။ဆိုဒီလိုတဖုံးရောင်နာမျိုးကြီးဖြစ်နေခဲ့မယ်ဆိုလို့ရှိရင်လေကိုခရင်နာငါးနေကအများကြီးဖြစ်နေမှာပါပဲခင်ဗျာအဲ့တော့အဲ့လိုမျိုးချုပ်လူနိုင်လာပြတဲ့ခါကျတော့ကျွန်တော်တို့ကဒီကြောက်တွေချစ်ထုတ်ပြီးတန်ရှင်းလို့ရတာမျိုးကြီးတဖုံးရောင်နာတွေကျသွားအောင်ပေါ့နော်အဲ့လိုလေးလုပ်ပြရတာရှိပါတယ်နောက်တစ်ခုကဒီတဖုံးရောင်နာတွေကျောက်သွားအောင်သုံးတဲ့ mouthwash တွေပါရရှိပါတယ
်ဟုတ်ကဲ့ဆရာဒီပလုတ်ချင်းနဲ့အရေးပါဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဒီပလုတ်ချင်းနဲ့ဆေးရည်ပေါ့နော်ဒါရှိရင်လုတ်ပြီးကြတဲ့ဒီမော်တော်ရှိဆက်ပြီးတော့ဆက်သုံးခိုင်းလိုက်တဲ့ခါမှာဒီတဖုံးရောင်နာတွေကျသွားတဲ့ခါမှာဒီ green နဲ့နန္ဒာတွေတက်တာသွားပါတယ
်ဟုတ်ကဲ့ဆရာဒီတဖုံးယောဂါတွေမှာဆရာကပြောတဲ့ဒီအစာကျန်ပြီးတော့ဒီ bacteria တွေဖြစ်တာကြောက်တေတာအပြင်တခြားဘောဆရာကြီး ဒီကရုဏာနဲ့တော့ဖြစ်စီတာရှိသေးလား
နောက်ခုဆိုရင်တော့ကျွန်တော်တို့ချိုးကဒီတန်ရှင်းဆိုတဲ့နေရာမှာသွားရတန်ရှင်းရှိဖို့လိုတယ်သဖုံးကြီးရောင်းလာတဲ့သားကိုသဖုံးကြီးတန်ရှင်းနေဖို့လိုတယ်နောက်တစ်ခုကရှာကိုလည်းကျွန်တော်တို့တန်ရှင်းလုပ်ဖို့လိုပါတယ်ခင်ဗျတို့မင်းများကတော့သွားတိုက်တာတိုက်ကြပါတယ်သဖုံးကြီးလည်းဒီအောင်တန်ရှင်းလုပ်ကြတယ်ဒါပေမဲ့ရှာကိုသူကတော့တန်ရှင်းရေးလုပ်ဖို့ဆိုလို့ဆိုလို့လားမလို့လားဆိုတော့သိပြီးတော့မသိကြတဲ့ခါကျတော့ရှာမှာလည်းကျွန်တော်တို့ကတကြီးရကိုအောင်နေနေညံပြီးရှိတဲ့ခါကျတော့အဲ့ဒါကြောင့်မလို့ဗရင်းနာနာနာလည်းဖြစ်တတ်ပါလိမ့်ခင်ဗျအဲ့တော့ရှာကိုလည်းအထူးသဖြင့်တန်ရှင်းရေးလုပ်လို့ရတဲ့ operators တွေပါရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ရှားရရပဲပေါ့ဆရာနော်ဟိုတက်တာပဲနဲ့ကုသမှုလုပ်ရတဲ့အနေအထားမျိုးတွေရောရှိလားဆရာကြီး
ရှိပါလိမ့်ခင်ဗျခုနကလိုပေါ့နော်ဒီအစာညက်လို့ပူစားလို့ဖြစ်တယ်မျိုးဆိုရင်နော်ပူစားတဲ့အပေါက်တွေကိုပြန်ပါရတာမျိုးအစားရည်လူလကူကြတယ်မှကြံရည်မနေအောင်ဘလုတ်ကျင်းတဲ့တန်းတွေပဲတန်ရှင်းသွားအောင်သွားတိုက်ရင်လည်းလူလကူလေးတန်ရှင်းသွားအောင်ကျွန်တော်တို့ကဒီသွားဖာရာမျိုးတွေပြန်လုပ်ပေးရတယ်မျိုးရှိပါတယ်အဲခုနလိုသွားမမီလို့သွားတိုက်ရတာခက်ခဲလို့သွားလို့သွားကြရင်မှအစားရည်ကျန်တဲ့မျိုးများရင်လေဒီသွားမညီတဲ့ဥစ္စာတွေကျွန်တော်ကသွားညှိပြီးတော့ကုစားပေးတာမျိုးလည်းရှိပါတယ်နောက်တစ်ခါအဖြစ်အများဆုံးကတော့ဒီသဖုံယောဂါပေါ့နော်ဒီကြောက်ဒီကြောင်လို့ဖြစ်တယ်ဆိုရင်တော့ကုစားမှုတွေနဲ့ကျွန်တော်ဒီကြောက်တွေကိုပုံမှန်ချစ်ထုတ်ပြီးတော့တန်ရှင်းရေလုပ်ပြရတာမျိုးရှိပါတယ်အဲ့ဒါတော့အများဆုံးဖြစ်တော့6လတစ်ချိန်လောက်မှာအနည်းဆုံးတော့တစ်ချိန်ကိုတစ်ချိန်လောက်ပေါ့နော်ပုံမှန်တန်ရှင်းရေလုပ်နေမယ်ဆိုတော့အဲ့ဒီ course ကတော့ဖြစ်ဖို့လည်းဒီနေပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်တစ်ခါကျတော့ဒီလူနာကိုယ်တိုင်ရောဆရာကြီးဒီကရွေးနဲ့မနေအောင်ခုနအစာတွေမကျအောင်ပေါ့နော်ဒါမှမဟုတ်ရှင်လည်းဒီသဖို့ရောဂါတွေမဖြစ်အောင်ဒီသွားတန်ရှင်းရေလုပ်တဲ့နေရာမှာအဓိကဘီးဆိုင်တင်တာရှိလား
လူနာအနေနဲ့ကတော့ဒီနေ့စနေမှနဲ့သွားတိုင်ပြီးပေါ့ဒီဟာကိုအဓိကညမယ်မှာအဓိကမအိတ်ခင်မှာတိုက်ဖို့လိုတယ်သူတို့မနေ့ကကျွန်တော်တို့ breakfast စားပြီးတဲ့အချိန်မှာလည်းတစ်ချိန်အနည်းဆုံးပေါ့အဲ့တော့တည့်ရက်မှာနှစ်ချိန်အဲ့ဒီအချိန်ကတော့မဖြစ်မနေဘူးသွားတိုက်တာလေးလုပ်ပြီးဖို့လိုပါလိမ့်မယ်အဲဒီကြားထဲမှာကြားမှာ lunch ရောပြီးတဲ့ခါမှာတိုက်တယ်ဆိုရင်လည်းဒါပြဿနာမရှိပါဘူးခင်ဗျစားပြီးတဲ့အချိန်မှာတော့ကိုယ်ကလေးနဲ့မှတန်ရှင်းဖို့ဆိုတာကတော့စားပြီးတိုင်းသွားတိုက်တာကတော့လုပ်မယ်ဆိုတော့လုပ်လို့ရပါတယ်နောက်တစ်ခုကတော့ဒီသွားဖို့ကြိုးလို့ခေါ်တဲ့ tender floss ပေါ့နော်ကောင်းသုံးတာလေအဓိကလိုပါတယ်အာသွားတိုက်တိုင်းနဲ့တခါလေကျတော့တချို့နေရာတွေမှာလုံးဝဆန့်ရှင်းတော့တာမဟုတ်တဲ့ခါကျတော့ floss ကိုလည်းသုံးဖို့ကကျွန်တော်တို့အကြံဉာဏ်ပေးရပါတယ်ခင်ဗျအဲဒီကြားထဲမှာအနမ်းတက်တင်နဲ့ပြဿနာပို့ပြီးတော့ဆန့်ရှင်းခြင်းရတော့ခုနပလုတ်ခြင်းနဲ့စီလီမောက်သွားရှိကိုဆက်ပြီးတော့သုံးဖို့ကျွန်တော်တို့ကညွှန်ကြားပေးပါတယ
်ဟုတ်ကဲ့ဆရာဒီသွားဖို့ကြိုးတိုက်ဖို့တိုင်နည်းလေးရောနည်းနည်းလေးရှင်းပြပေးလို့ရမှာ
သူကတော့အဓိကကဒီသွားနှောင်းချားလေးကိုဒီသွားရဲ့အပေါ်မျက်နှာပြင်လိုဝါးရဲ့မျက်နှာပြင်နေပြီးတော့ဆွဲချထည့်ပြီးတဲ့ခါကျတော့မှပြီးလိုက်ပြန်ပြီးပြန်ဆွဲတဲ့အနေထားပေါ့နော်အရင်တုန်းကတော့သွားဖို့ကြိုးကအခွေလိုက်လာတာမျိုးတွေများပါတယ်အဲ့တော့ကျွန်တော်ကညာဘက်လက်ညှိုးမှာပတ်ပြီးတော့ဆွဲပြီးတော့ထည့်ရတာမျိုးရှိပါတယ်အခုနောက်ပိုင်းကျတော့နည်းနည်းလေးပို့ပြီးတော့လွယ်ကူလာအောင်အဲသွားချထူးတဲ့အတန်လိုဟာမျိုးတွေမှာထိတ်မှသူကကြိုးလေးကိုကြိုးတန်းလေးဆက်ထားပေးတာမျိုးတွေရှိပါတယ်ခင်ဗျအဲ့ဒါတော့နည်းနည်းလွယ်လွယ်ကူလေးလုပ်လို့ရတာပေါ့နော်ဆဲလ်ဟာမင်းနဲ့သွားချားလေးကိုထည့်ပြီးတော့မှပြီးတိုင်းဆွဲထုတ်ပေးမယ်ဆိုလို့ရှိရင်အကုန်လုံးကြံနေတဲ့စာရေးထွက်သွားနိုင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကရွနဲ့နန္ဒာသွားဖို့နဲ့နန္ဒာပေါ့နော်မဖြစ်ဖို့ဘယူတဆိုင်လိုအပ်တဲ့နေရာမှာကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကော
တခါလေကျတော့ green ဘယ်လောက်ပဲတန်ရှင်းနေပါစေကရွနဲ့နန္ဒာဆိုတာမျိုးလေးတွေကျွန်တော်တွေ့ကြရပါတယ်ဒါကတော့တခါလေကျလို့ရှိရင်အစာရင်ယောဂတစ်ခုခုရှိတဲ့အခါမျိုးကြရင်အဲ့ဒီကနေပြီးတော့အနိုင်ရတာမျိုးချစ်တဲ့မျိုးလေးတွေခါကြရင်တွေ့ရပါတယ်ဒါကတော့ဆရာဝန်တယောက်ရှိပြီးကျွန်တော်ကပရဖော်ရတက်လုပ်ပြီးတော့ဒီဘိုင်းကိုပြန်ကူတာခိုင်းတဲ့လေးကျွန်တော်လုပ်ပြရပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျန်းမာရေးခန္ဓာပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုမြမရေးတုံတက်ချက်ကိုနားဆင်ကြရပါမယ်။မြမစွန့်အင်ခန္ဓာရင်ဆိုင်နေရတဲ့ပြဿနာအခက်အခဲကိုမကြသေးမီကထုတ်ပြန်တဲ့အာရှဖွံ့ဖြိုးရေးဘဏ် ADB စရမ်းမှာဖော်ပြထားပါတယ်။ဒီကြောင်းဥအောင်ခင်တုံတက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ MB ရဲ့စွန့်အင်လူအချက်40ရာခိုင်နှုန်းကိုသာဖြည့်ဆည်းပေးနိုင်တဲ့ပြဿနာကိုအဖြေရှာကြဖို့လွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကနေပြည်တော်မှကျင်းပတဲ့မြန်မာ EU စီးပွားရေးဖိုရမ်မှာဆွေးနွေးကြပါတယ်။စွန့်အင်မလုံမလောက်ဖြစ်နေလို့မိမှန်မှန်မရတဲ့ပြဿနာကိုမြန်မာပြည်မှာကြုံတွေ့နေရတာကြားပါပြီ။စေဆိုးရလက်ထက်ကစခဲ့တဲ့ပြဿနာဖြစ်ပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာစွန့်အင်ပြဿနာနဲ့ပတ်သက်ပြီး Energy Sector Assessment Strategy and Roadmap ဆိုတဲ့ စာရန်ကိုလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေထားပါတယ်2014ပထမ6လပိုင်းမှာသဘောတန်ငွေကဒေါ်လာတန်2000ကျော်ရတယ်လို့ဆိုပါတယ်တနည်းလုံးဆိုရင်ဒေါ်လာတန်4000လောက်ရမယ်လို့ခန့်မှန်းနိုင်ပါတယ်တန်ငွေတွင်းသစ်တွေကဒေါ်လာ3000လောက်နှစ်စဉ်ဝင်နိုင်ပါတယ်နိုင်ငံများယင်းသိမှု85ရာခိုင်နှုန်းဟာစွန့်အင်ကဏ္ဍကဖြစ်ပြီးပို့ကုန်တန်ဖိုး55ရာခိုင်နှုန်းဟာစွန့်အင်ကရတာဖြစ်ပါတယ်ဒါပေမဲ့တိုးတက်ဖွံ့ဖြိုးရေးအတွက်စွန့်အင်မလုံမလောက်ဖြစ်နေပါတယ်ယရနာဇောတိကနဲ့ရွှေတန်းငွေတွင်းတွေဟာနိုင်ငံသားကို80ရာခိုင်နှုန်းတင်ပို့ပြီး20ရာခိုင်နှုန်းသာပြည်တွင်းအတွက်တတ်မှတ်ပါတယ
်စီအစိုးရသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့2010မှာဓာတ်ဆီနဲ့ဒီဇယ်ကိုပုဂ္ဂလိကကိုတင်သွင်းခွင့်ပေးတာကြောင့်၄နှစ်အတွင်းလက်လီဆိုင်1280ခုရှိလာပါတယ်။စွန့်အင်လက်လီဆိုင်တွေကိုစစ်တပ်ခရိုနီတွေသာလုခွင့်ရကြတာများပါတယ်။ကြောင်ပြီးသွေးထွက်တဲ့နေရာ600နီးပါးရှိပြီးတန်ချိန်တန်900ကျော်ထွက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြမကြောင်ပြီးသွေးဟာအညံစားလစ်နိုက်ဖြစ်ပြီးပေါင်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့အမျိုးအစားဖြစ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလုတ်ကန်နေတဲ့ကြောင်ပြီးသေးတွင်58ခုရှိပြီး2009ခုနှစ်မှာတန်ချိန်တန်းခွဲထုတ်ပြီး2013မှာတန်ချိန်9သိန်းထုတ်တယ်လို့ဖော်ပြပါတယ်ဒီထဲမှာတီးကျစ်စက်ရုံက50ရာခိုင်နှုန်းအသုံးပြုပြီးကျန်တာကိုဘီလတ်မီနဲ့စတီးကုမ္ပဏီတွေကသုံးတယ်လို့ဆိုပါတယ
်ရေအားကျစက်ရုံ35ခုရှိတဲ့အနေနဲ့အလတ်စားက26ခုအသေးစားက9ခုရှိပါတယ်ရပြည်နယ်နဲ့ကချင်ပြည်နယ်မှာရေအားလျှပ်စစ်အသေးစား5ခုတည်ဆောက်ဖို့အစီအစဉ်ရှိပါတယ်။တရားစစ်တဲ့စွမ်းအင်ဝန်ကြီးဌာနလေ့လာချက်အရအသေးစားနဲ့အလတ်စားရေအားလျှပ်စစ်စက်ယုံ200ကျော်တည်ဆောက်ဖွယ်ရှိကြောင်းသိရပါတယ်။တစ်ခုကို10မီဂါဝတ်ရှိမှမဟုတ်စုစုပေါင်းမီဂါဝတ်230ထွက်လိမ့်မယ်လို့ခန့်မှန်းပါတယ်။2014တရားစစ်ဥပဒေအရပြည်နယ်အစိုးရတွေဟာအသေးစားရေအားလျှပ်စစ်ကိုတည်ဆောက်ခွင့်ပေးနိုင်ပါတယ်။2016မှာလျှက်စစ်တာကမီဂါဝတ်4000ကျော်ထုတ်တဲ့နဲ့ရေအားလျှက်စစ်က60ရာခိုင်နှုန်းတဘာဝတန်ဝင်က38ရာခိုင်နှုန်းနဲ့ကြောင်ပြီးသွေးက2ရာခိုင်နှုန်းလျှက်စစ်တာအားထုတ်ယူနိုင်ခဲ့ပါတယ်
။ဒါပေမဲ့ရေအားလျှက်စစ်ကိုထုတ်သမျှသုံးဆွဲနိုင်တာမဟုတ်ပါဘူး။မီဂါဝတ်2800ကျော်ထုတ်လို့နိုင်ပေမဲ့တရုတ်အတွက်မီဂါဝတ် 920 ခြံထားရတယ်လို့ဖော်ပြပါတယ်။နိုင်ငံပိုင်တန်ငွေ3ဓာအပိစက်ယုံ10ခုရှိပြီးမီဂါဝတ် 1000 နီးပါးထုတ်နိုင်ပါတယ်ပုဂ္ဂလိကပိုင်ဓာတ်ငွေ3စက်ယုံ9ခုရှိပြီးမီဂါဝတ် 660 ထုတ်နိုင်ပါတယ်လျှက်စစ်ကိုရန်ကုန်မှာအများဆုံးသုံးဆွဲပြီးကယားပြည်နယ်ကဒုတိယမန္တလေးကတတိယနဲ့နေပြည်တော်ကစတုတ္ထအများဆုံးသုံးဆွဲပါတယ်လျှက်စစ်မှာပုဂ္ဂလိကလုပ်ငန်းတွေစိတ်ဝင်စားလာတာကြောင့်ရေအားလျှက်စစ်44ခုနဲ့ဓာတ်ငွေ3လျှက်စစ်17ခုတည်ဆောက်ဖို့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့နားလည်မှုယူထားကြပါတယ်။နေအောင်ကြီးအင်အားသုံးတဲ့လျှက်စစ်ဓာအားပိစက်ယုံအမျိုးအစားတွေကိုလည်းတိဆောက်ဖို့အစီအစဉ်ရှိပါတယ်
။ဥတိုင်းစင်အစိုးရတက်လာတဲ့2017မှာတနိုင်ငံလုံးဖွံ့ဖြိုးရေးအနှစ်20စီမံကိန်းချပါတယ်။နောက်တော့2014အစောပိုင်းမှာအမျိုးသားစွမ်းအင်ပေါ်လစီကိုအတည်ပြုပါတယ်။လူမှုပတ်ဝန်းကျင်နဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်တဲ့ရေတိုရေရှည်စွမ်းအင်စီမံကိန်းအကောင့်တွေပေါ်ဖို့ရည်ရွယ်ပါတယ်။နောက်73နှစ်ကြာရင်တပြည်လုံးမီးပေးဖို့ရည်မှန်းထားပါတယ်။မြမစွရဲ့စီမံကိန်းမှာ2012ကစပြီး ADB ကဥဆောင်ပါဝင်ပြီးဒေါ်လာတန်း400သုံးဖို့သဘောတူထားပါတယ်။ကမ္ဘာပံကလည်းစွရဲ့အတွက်ဒေါ်လာတန်း500ကျော်သုံးပါလိမ့်မယ်။စွရဲ့ကဏ္ဍအတွက်ဂျပန်ကဒေါ်လာတန်း1000ကျော်ကိုချေဖို့သဘောတူထားပါတယ်။ထိုင်းကဒေါ်လာတန်း20ဂျာမနီကယူရိုတန်း40ချေဖို့ဘောတူထားပြီဖြစ်ပါတယ်။လာမယ့်73နှစ်အတွင်းတပြည်လုံးမီးရဖို့ ADB ကကူညီပါလိမ့်မယ်။ဒါပေမဲ့ကုန်ကြဈေးကတော့ဒေါ်လာတန်း4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ရေအားနဲ့သဘာဝတန်ငွေအားကနေစွန့်အင်ထုတ်ယူစရာမြန်မာပြည်မှာအများကြီးရှိပါတယ်။ဒါပေမဲ့ဘန်တာရင်းနဲ့အတက်ပညာပိုင်းဆိုင်ရာမှာခင့်မမီတာကြောင့်စွန့်အင်ကန္တာဟာမဖွံ့ဖြိုးမတိုးတက်ပဲဖြစ်နေတာမို့ ADB အရှေ့ဖွံ့ဖြိုးရေးဘဏ်အနေနဲ့အတက်နဲ့ဆုံးကူညီသွားမှာဖြစ်ကြောင်း Energy Sector 33မျက်နှာစာရမှာဖော်ပြထားပါတယ်ခင်ဗျာ
။ဘုရော
ခင်ရဲ့မြမအရေးတန်တက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလှကန္တာကိုနားဆင်ကြရအောင်ပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးတဲ့နောက်ဒေသခံတွေဟာနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ် UNFC ဒုတိယအကြိမ်ကြီးလာခံကနေနိုင်ဟန်တာကိုဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့တဲ့ဆိုတာနဲ့ DBB နဲ့အရာဝတီသတင်းထောက်၃ယောက်ကိုမြန်မာတပ်မတော်ကနေအရေးယူရတဲ့ပတ်သက်ပြီး BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါ
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တောခရိုင်မြောက်ပိုင်းကတရင်ကျေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရက်စွန့်ခွာပြီးမောင်တောနဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံလာကြပါတယ်ဒီလ24ရက်နေ့ကတရင်ကျေးရွာသား၄ဦးဟာတောင်ပြိုကျင်းချောင်းကာလန်ဘီကျွန်းပေါက်ပြုစုဘင်္ဂလီကျေးရွာနဲ့တမန်ခန့်အကွာမှာလိပ်ရှာဖွေးစင်ဒုတ်ဓာကန်ဆောင်တဲ့ဘင်္ဂလီ၁၀ဦးခန့်ကတိုက်ခိုက်ခဲ့တဲ့အတွက်ဥအောင်စိန်နဲ့အောင်ကျော်တို့နှစ်ဦးဓာတန်ရာတွေနဲ့တေဆုံးခဲ့ရပြီးနောက်ဒေသအတွင်းမှာစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။လက်ရှိအချိန်ရွှေရင်အေးကျေးရွာမှာမိသားစု၁၀စုခိုးလုံနေပြီးတခြားကျေးရွာနဲ့မောင်တော်မြို့တွေမှာလည်းမိသားစုအလိုက်ခိုးလုံမှုတွေရှိနေပါတယ်။တရင်ကျေးရွာဟာမြို့နဲ့ရခိုင်တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့အင်ချီ80နီးပါးရှိတဲ့ကျေးရွာဖြစ်ပြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်ကလည်းအင်အားနည်းတဲ့အတွက်သူတို့ကိုလုံခြုံရေးမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်
။ထိုင်းနိုင်ငံချင်းမမြို့မှာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယကြိမ်ညီလာခံကနေဥက္ကဋ္ဌနေရာမှာနိုင်ဟန်တာကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဇွန်လ26ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးကနေ UNSC ဖွဲ့ကနှုတ်ဆက်ခွင့်ပေးလိုက်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဝါမျိုးရာစီယုံ WNO တန်းပလောင်မျိုးရာလူမျိုးရေးဖွဲ့ TNL ကိုကတ်တာဖွဲ့ MNDAA တို့ကိုဆက်ဆက်ဖွဲ့ဝင်နေနဲ့ဆက်လက်သိရှိနေမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ထောင်စုပါတီ NMSP ၊ကရင်နီမျိုးရာတုတ်သက်ရေးပါတီ KMPP ၊ရှမ်းပြည်တုတ်သက်ရေးပါတီ SSPP SSA ၊ရခိုင်မျိုးရာကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU စတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့၅ဖွဲ့ကြံရှိနေပါတယ်။
မြန်မာနိုင်ငံတိုင်းရင်းသားလူငယ်တွေကိုအနာဂတ်ကောင်းဆောင်ကောင်းဖြစ်ဖို့အရေးအချင်းမြင့်တင်ရေးတင်ဒန်းပေးဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဟောင်း George W. Bush Institute ကနေခေါ်ယူရမှာတိုင်းရင်းသားလူငယ်အယောက်20တက်ရောက်လေ့လာတဲ့အထဲမှာရှမ်းပြည်နယ်ကိုစားပြုရှမ်းလူငယ်3ဦးနဲ့ကချင်ပြည်နယ်ကရှမ်းလူမျိုးစုကိုစားပြုလူငယ်2ဦးတို့ပါဝင်ခဲ့ပါတယ်ဇွန်လ26ရက်နေ့မှာအမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ဒါလတ်စ်မြို့ George W. Bush Institute မှာတနင်္ဂနွေပွဲပြုလုပ်ခဲ့ပြီးဂုံပြုလက်မှတ်ပေးအပ်ခြင်းအခမ်းအနားကိုအမေရိကန်သမ္မတဟောင်း Bush နဲ့ဇနီး Laura Bush တို့တက်ရောက်ချီးမြှင့်ခဲ့ပါတယ်။အဲ့ဒီအနက်ရှမ်းတိုင်းရင်းသားကိုယ်စားလှယ်အဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်းခမ်းပညာရေးပိုင်းမှာစိုင်းဆိုင်မွန်လူမှုရေးအပိုင်းမှာနန်းခမ်းရင်းနောင်နဲ့လူအခွင့်ရေးအပိုင်းမှာကချင်ပြည်နယ်ရှမ်းတိုင်းရင်းသားများကိုစားပြုမဆုမွန်အောင်တို့တက်ရောက်လေ့လာခဲ့ကြပါတယ်။ George W. Bush Institute ကို2015ခုနှစ်တုန်းကဒီတနန်းဟာ3ချိန်မြောက်တနန်းဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းမြို့နယ်ဟူကောင်းဒေသကချင်လွတ်လပ်ရေးတပ်မတော် KNA တိုင်းရင်း14နယ်မြေမှာအစိုးရတပ်မတော်ဘက်ကထပ်မံထိုးစစ်ဆင်ဖို့ကြေညာလိုက်တာဟာအဲဒီကနေမြေအလုံးကိုတင်းယူဖို့စီမံချက်တစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG တွင်းမှုကုစားကြီးကထောက်ပြထားပါတယ်။ပရင်းနေရွှေတွေထွက်တဲ့ဟူကောင်းချိုင်ဝမ်လီတူလန်းတချောင်းအစိုးရတပ်ဘက်ကနေတင်းယူဖို့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ယူစနာကုမ္ပဏီရဲ့နေပြည်တော်ကနေချမှတ်ထားတဲ့စိုက်ပျိုးနေမြေဖြစ်တယ်လို့တရုတ်နိုင်ငံရဲ့စီမံကိန်းတွေရှိနေတာကြောင့်အခုလိုရှင်းလင်းတာဖြစ်တယ်လို့ကုစားကြီးကပြောပါတယ်။ပြည်ကရဆွန်လ9ရက်နေ့တုန်းကတနိုင်းဒေသရွှေမော်သင်းဆွဲကူကဒေသခံလူနေရာပြောင်းရွှေ့ဖို့တပ်မတော်ဘက်ကကြေညာချက်ထုတ်ပြန်ပြီးအစိုးရနဲ့ KIA တို့ကြားတနိုင်းမြို့နယ်တွင်းမှာစစ်ရေးတင်းမာမှုတွေဆက်လက်ဖြစ်ပွားနေပါတယ်
ကရင်ပြည်နယ်ရှိဗအန်ကနေမြိုင်ကြီးမူသွားတဲ့လမ်းထီဖိုးခလုံးကျေးရွာမှာမြိုင်ကြီးမူဆရာတော်ဦးစီးပြီးဇွန်လ25ရက်နေ့ကလမ်းဘေးနားကနေမလွတ်တဲ့အိမ်လေးလုံးကိုဖြိုချဖျက်ဆီးခဲ့ပါတယ်။အဲ့ဒီဖြိုချတဲ့အိမ်တွေဟာနှစ်ထပ်တိုက်နှလုံးတစ်ထပ်တိုက်တစ်လုံးနဲ့ပြင်ထောင်အိမ်တစ်လုံးတို့ဖြစ်ပြီးအိမ်ရှင်တွေကိုကြိုတင်အကြောင်းမကြားထားပဲဖြိုထားပြီးမြိုင်ကြီးမူဆရာတော်ကနေ928ပေအကျဲလမ်းတိုးချဲ့ရန်ဖြစ်တယ်လို့အိမ်ပိုင်ရှင်စောတန်းအောင်ကတော့ပြောပါတယ်။အဲ့ဒီအပြင်တခြားလမ်းနဲ့မလွတ်နိုင်တဲ့အိမ်တွေကိုဆက်လက်ဖြိုချဖို့လှုံ့ဆော်ရမှာရွာသားတွေကတောင်းပန်ထားတာကြောင့်မိုးရသီကုန်တဲ့အထိဆက်လက်နေခွင့်ပေးမှာဖြစ်ပြီးမိုးကုန်တဲ့အချိန်မှာတော့မလွတ်တဲ့အိမ်တွေကိုဖြိုချရမယ်လို့ညံကြီးမူဆရာတော်ကမိန့်ကြားထားပါတယ်။အခုလိုလမ်းတိုးချဲ့မှုကိစ္စတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးအဆင့်ဆင့်ကိုတင်ပြထားတာမရှိဘူးလို့ဗအန်မြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အေရရီသတင်းဌာနရဲ့အကြီးတန်းသတင်းထောက်ဦးသိန်းစော်လဝီ DBB သတင်းဌာနမှအကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့သတင်းထောက်ဦးဖုံးပြည့်နိုင်တို့ကိုအစိုးရတက်မတော်ကမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တီဘောရဲစခန်းမှာအမှုဖွင့်လိုက်တာဟာသတင်းရယူရမှာအဟန့်တားတရက်ဖြစ်တဲ့အပြင်ကြီးမားတဲ့ချိန်ချမှုစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးသွားမှာပါ။
သတင်းမှားလူကိုမတရားသိမ်းဆက်သွယ်မှုပုံမှန်18တက်နဲ့အရေးယူတယ်လို့ရဟာမဖြစ်သင့်ဘူးလို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတရိုက်တာကရင်သတင်းစင် KIC ရဲ့အက်ဒီတာချုပ်နန်းဖိုးကေကဆိုပါတယ
်ဒီမှာလာတဲ့ချင်းချောင်းမှုဖြစ်သွားတယ်ဟိုလက်ရှိမှာလည်းသတင်းမှားတွေအားလုံးကဒီ66ကားကြီးဆိုလည်းအဲ့ဆက်သွယ်ပုံမှန်နဲ့ကိုပဲဆွတ်ဆွဲချက်တွေနဲ့ပဲအများအားဟိုကအရေးယူခံရတဲ့ဌာနမျိုးကြီးရှိနေပြင်အခုဒီလို18နေ့စောင့်တည်ဆိုတဲ့ပုံမှန်တွေကထပ်ပြီးရှိလာတယ်ဆိုတော့ဒီပုံမှန်တစ်ခုကဒီသတင်းမှားတွေကိုတရားရင်မှုအဟန့်
ဒီပီပီနဲ့အေယာဝတီသတင်းထောက်3ယောက်ဟာဇွန်လ26ရက်နေ့တောင်ပလောင်တီအန်အန်လီနယ်မြေတွင်မူရစေဝါတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြီးပြန်မှာအစိုးရတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။သတင်းမှား3ယောက်ကိုရေးယူတဲ့ကိစ္စနဲ့ပတ်သက်ပြီး BNN ရဲ့အတိုင်းပင်ခံအက်ဒီတာဦးစင်လင်းကအခုလိုသုံးသပ်ထားပါတယ်။တဲ
့ဘက်ဖြစ်ပေါ်နေတဲ့နေရာတွေအဲ့ဒီပြဿနာရှိနေတဲ့ဖိဘက်ကဖြစ်နေတဲ့နေရာတွေကိုသတင်းတွေနဲ့နည်းလို့လာပြလာပြီးတော့သတင်းယူဖို့ရှိရဲအဲ့ဒီအမှန်ပတ်သက်လို့ဒါရေးယူမှုရှိနေရဘူးဆိုတော့တော့ပြဌာန်းချက်တွေလည်းရှိထားတာပဲအဲ့တော့နေရာတကာစီးနေစီကံနေလည်းကြည့်ရင်လည်းဒီကိစ္စကဘုံကရေးယူလို့မယူသင့်တဲ့ကိစ္စမျိုးဖြစ်တယ
်ဒီလိုနေထားမျိုးမှာတိုင်းနာသတင်းမီဒီယာဌာနတွေအတွက်ပုံပြီးစိုးရင်ရတဲ့နေထားမျိုးဖြစ်လာတယ်လို့နန်းဖိုးကေကဆက်ပြောပါတယ်
ဒီချင်းကတော့ဒီတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားသတင်းထောက်တွေအတွက်ဆိုလို့ရှိရင်အဲ့ဒီဒေသကိုပဲအခြေဆိုင်ပြီးတော့အဲ့လိုသတင်းယူရမှာလို့ရှိရင်သတင်းရဲ့အရင်းမြစ်ပေါ်မှာခြေခံပြီးတော့သတင်းသမားရဲ့သတင်းရယူရဖြစ်တယ်။ဒီနေသားပေါ်မှာအဆန်းခံရဆိုတော့အရှိတ်ဆက်မှာဆိုလို့ရှိရင်သတင်းသမားရဲ့သတင်းရယူခွင့်တက်အောင်သွားလိုက်ပြီးတော့လုံခြုံမှုမရှိတော့ဘူးအကာအကွယ်မှဲ့နေတယ်ဆိုတော့စိုးရိမ်ချက်တွေကိုရှိသွားတာပေါ့နော်
သတင်းထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးလိုက်တဲ့နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာပြည်ခြေဆိုင်သတင်းမီဒီယာဖွဲ့စည်းတွေပြင် CPG ခေါ်သတင်းထောက်များကာကွယ်ပေးရေးကော်မတီနဲ့ Amnesty International နိုင်ငံတကာလူ့ညင်းချမ်းသာခွဲဖွဲ့စည်းတို့ကလည်းဖမ်းဆီးခံစားရတဲ့သတင်းထောက်တွေပြန်လည်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာငွေပလဲကုမ္ပဏီရဲ့ကြောက်မီသွေးတူးဖော်နေတဲ့စီမံကိန်းကြီးကြောင့်လေယာဉ်မြေထိခိုက်ပျက်စီးမှုဟာဆွေးနွေးရတဲ့အခြေအနေမှာတန်ဃာရုံနဲ့လူငယ်တို့ဦးဆောင်တဲ့ဒေသတွင်းလူထုတွေကနေတပ်ပင်ဆိုင်ခြင်းနဲ့ပရိယုတ်လူဒဏ်မှုတရက်ကိုပြုလုပ်ခဲ့ပါတယ်။ကြောက်မီသွေးတူးဖော်မှုကြောင့်တီဘောမြို့နယ်အတွင်းမှာဘလောက်အထိဆိုးရိမ်နေရတဲ့အခြေအနေရှိနေတယ်လဲဆိုတာကိုနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
တစ်ပင်တစ်သောအတွင်ပရိယုတ်လူဒန်းချင်းကြောက်မီသွေးတူးဖော်မှုစီမံကိန်းကိုစန့်ကျင်ကန့်ကွက်ခြင်းတစ်ပင်စိုက်ပျိုးခြင်းလှုပ်ရှားမှုတရက်ကိုဒေတာတွင်းဆရာတော်တန်ကတော်တွင်နဲ့လူငယ်ထုဒေတာကန်လူထုတို့စုပေါင်းပြီးတော့ဂျွန်လ23ရက်နေ့မှာရှမ်းပြည်နယ်တီဘောမြို့နယ်နှမအုပ်စုဟွန်နာဖရွာမှာပြုလုပ်ခဲ့ပါတယ်တစ်ပင်တစ်သောတွေပေးကင်းဖို့လူဒန်းမှုပြုရခြင်းအကြောင်းရင်းကိုတော့နှမလန်မြို့ရှမ်းလူငယ်ကွန်ရက်ကနန်းမိုအေးကအခုလိုပြောပါတယ်
သူကကြမ်းမိတွေ့တာဖူးခေါ်တဲ့အဖွဲ့ကိုထပ်ပြီးတော့တူးဖို့စီဖို့ 这边的这边的比如咱们对拿比如这些的对警察这边的这个就明明苏当家来
的这边的到的苏当部呢叫米对都跑目干过的六项目过满感觉第一个当家多的地波南宝阿家康巴的六道故事来的如意超亚尼巴带要开发的这边的到的苏当部比如比埃里尼亚尼白马呗那么碰击交嘛这马边的哎呀呀边的呀叫过苏帮塞标开家吧的地波没有呢万隆那马奥苏边塞远呢万拿滚远嘛比开的那趟雷坤的格雷个傻逼我一不来跟我们尼亚尼叫米对都跑尼拉叫得了看路途得到不用地牡丹来呀别西牡丹的看山尼亚吧的第二天那个那马奥丘耶姆塞叫圣格罗香巴达呢库路表表吧的
มูยิบเล่กูมันเองก็ยูฮาร์ดาริกูกูยิทักป้าตัวมันไปรอเว้ยคู่หูน้าฟ้าสุดเรนี่ยากูจำไม่ด้วยทัดตู้เช่นนี่เลยคู่สู้ยิงด่าก็จำไม่ด้วยตู้เรนี่ยามาอันยี่รีทุนเลยบีเลี้ยมีมีอาบยาเลยส่งชงเข้าบีบียี่เดียอันสี่ยี่อันนี้พิจารณาได้สิเด้อไอ้เราดูกูพิจารณาไปขันด่าตัวรูปแบบก็มาพิจารณาไปบู
กูมันนี่พักการอเดียร์ขันเดนเนี่ยด้วยส่งบีชินลินพิจารณาไปบีพิจารณาพิจารณาไปเลยงวยิบเล่กูมันเองก็จำไม่ด้วยตู้พอพูถ้ามาลุชินี่เลยหัวหน้าฝ่ายเดียร์หาโจวันติดต่ออันนี้เนี่ยท่าชีบียอดตารีอันนี้เนี่ยเลยเช่นตัวดาวติดเป็นมะเข้าจับบุลุสวาเลยสิ
คู่สับปีเดินเช่นชาวกูน่าเซนใจยามาบ้าช่ะ
ยังใครพี่เนี่ยมองดมอยู่เนี่ยแต่ยังจีว่าตอนนั้นอู่จะพัดตับเช็คขยะปีนเอาติดตั้งขนุนมีด้านสุดอะไรเนี่ยส่งขวาทับยี่โคลงลาจ้าบาร์เลย
ตอนนั้นฉันเลยกูน่าเซนแกจะรักกันอ๋อพี่ในวันนั้นตาเรียกเนี่ยเป็นเส้นเดินสะดวกไม่ได้ยินเดินลาเรียกไปเลยนอกจากเป็นสิ่งที่มาเพื่อส่งตัวยาอวชิจะมาก้าอันนี้ละ
ထိုင်းနေဇာဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင
်မြမတမတော်ကအကျန်းဖက်တောင်းကျန်းလူလို့ခေါ်ဆိုတဲ့ဒိုင်းနာလူမျိုးစုလက်နက်ကင်ဖွဲ့တဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကြိုးကြောင်းစီလျော်ရဲလို့ VOE သောတာရှင်တွေကယူဆပါသလားတဲ့နမတွေကိုပုံမှန်စက်ခွန်တက်တက်ပြီးဖန်းစီအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမိပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 32.50 လို့ကနေနားဆင်နိုင်ပါတယ်ရှင်။ကြာသာပြည်နေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။နမေးရုံမြင့်တညာအစီအစဉ်မှုတူကိုတရားပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲမီဒီယာပေါ်ထပ်မံတိုက်ခိုက်လိုက်ပါတယ်။ NBC ရုံမြင့်တညာရဲ့မနက်ခင်းစကားဝိုင်းဆွေးနွေးပွဲတစ်ခုဖြစ်တဲ့ Morning Joe အစီအစဉ်တင်ဆက်သူမီကာပဇင်စကီပေါ်ပုဂ္ဂိုလ်ရေးရပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတဲ့မှတ်ချက်တွေကိုတော့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါ။ NBC ရုံမြင့်တန်ထဏာကတော့သမ္မတအနေနဲ့ကိုယ့်လိုကိုယ်လိုရမယ်စာပုဂ္ဂိုလ်ရေးတက်ခဲစော်ကားမှုတွေနဲ့အချိန်ကုန်နေတာအမေရိကန်ပြည်တော်စုအတွက်စိတ်မကောင်းစရာဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်တော်စုကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချတူဦးရှိဖို့ဓမ္မမဟုတ်စီးပွားရေးလုပ်ငန်းတစ်ခုခုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပါဝင်တဲ့လူမှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကစတင်ကျင့်သုံးလို့မှာဖြစ်ပါတယ်။အီရန်လီဘီးယားဆိုမာလီယာဆူဒန်စီးရီးယားနဲ့ယမန်နိုင်ငံတွေကပြည်ဝင်ဗီဇာလျှောက်ထားသူတွေလိုက်နာရမယ့်စီးမင်းတွေကိုတရားဝင်ထုတ်ပြန်မှုမရှိသေးပေမဲ့အမေရိကန်နိုင်ငံခြားဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းကပဲကိုးကားဖော်ပြခဲ့ကြတာပါ။ယူရိုနိုင်ငံမိုးဆူးမြို့မှာအဲဆစ်သွေးကြွတွေဖြစ်စီလိုက်တဲ့တမိုင်းဝင်ပလီကြီးကိုယူရိုတပ်ဖွဲ့တွေကပြန်ယူသိမ်းပိုက်နိုင်တဲ့ဒီကြောင်အစိုးရကပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့3နှစ်လောက်တုန်းကတော့ဒီပလီနီယံမှာပဲအဲဆစ်သွေးကြွဖွဲ့ခေါင်းဆောင်ကသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနည်းမျိုးဖြင့်ကြေညာထားတာပါ ရုရှားတိုက်ခိုက်ကောင်နိုင်ငံရေးကောင်စားဘော်ရစ်နမ်ဆော့ကိုလုံခြံတပ်ဖြတ်မှုနဲ့ဆက်နေပြီးလူငါးဦးကိုပြစ်ရှိကြောင်းမော်စကိုမြို့တော်ကတရားရုံးတစ်ခုကစုံဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကနိုင်ငံရေးပြန်ပယ်တူးဖြစ်တဲ့နမ်ဆော့ကိုတော့2015ခုနှစ်တုန်းကမော်စကိုမြို့တော်ကရီမလင်နန်းတော်အနီးတရားပေါ်မှာလမ်းလျှောက်နေတော့တနက်နေ့ပြစ်တပ်ခံခဲ့ရတာပါ
။ကြာသပတေးညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရနိုင်ဖြစ်ဖြစ်တန်ဖန်အင်ဂျင်နီယာကတော့ဘတ်တက်ဆောညက်ဖြစ်ပါတယ်။အခုထုတ်လွင်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ။
This program has come to you from the Voice of America, Washington.